Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ်ဩဂုတ်လ18ရက်စနေနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ32.40/48တို့ကနေဒိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုကိုကြောင်အောင်လည်းကျွန်တော်ကြော်ကြော်သိမ်းပြောပြပါပါ။ Donald Trump ရဲ့မဲဆွယ်စည်းရုံးရဲ့ဖွဲ့မန်နေဂျာအမှုကိုကြီးကြပ်နေတဲ့တရားသူကြီးကသူ့ကိုတပ်ပစ်မယ်လို့ကြီးကြပ်တာလို့ရှင်းကြောင်းပြောပါတယ်။ဒါပေမဲ့ဆံလုံးချင်တဲ့စီးရေးပြပွဲကိုအနေဆိုနောက်နှစ်ထိရွှေ့ဆိုင်းထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ရခိုင်ပြည်နယ်မှာတပ်ဖြတ်မှုတွေနဲ့တာဝန်ရှိသူတွေကိုရေးယူရေးအမေရိကန်စိုးရအနေနဲ့ပို့ပြီးလှုပ်ဆောင်ဖို့အထက်လွှတ်တော်မှ18ရောက်ကဝန်ကြီးပုံပေးရုပ်ကိုစာရေးသားတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံရဲ့စစ်ဖက်နဲ့ရဲဘက်အရာရှိကြီးတွေကိုအမေရိကန်ဗန်နာရေးဝန်ကြီးဌာနကဒဏ်ခတ်အရေးယူလိုက်တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးကဘယ်လိုတုံ့ပြန်လိုက်ပါသလဲ။
မြန်မာနဲ့အမေရိကန်နိုင်ငံနှစ်နိုင်ငံဆိုလို့ရှိရင်နှစ်နိုင်ငံသက်ဆိုင်ရင်ကောင်းမွန်အောင်ကျွန်တော်ဖက်ဖက်ကနေလုပ်နေတယ်။ဒီတဲ့ဒါအပြင်ကိုဘန်နာယေအမေရိကန်ဘန်နာယေဝန်ကြီးဌာနနဲ့လည်းကျွန်တော်တို့လုပ်ဆောင်ရှိတဲ့အပိုင်းတွေကိုကျွန်တော်လုပ်နေပါတယ်ဆိုတဲ့ဟာလေးပါ
။ဒါကတော့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းနဲ့ဆက်သွယ်မေးမြန်းထားတာကိုသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။တဆက်ထဲမှာပဲအခုလိုအမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘလောက်ထိထိရောက်မှုရှိမလဲဆိုတော့မြန်မာအရေးကျွမ်းကျင်သူတွေရဲ့သုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မကြသေးခင်ကကွယ်လွန်သွားခဲ့တဲ့88ကျောင်းသူတဦးဖြစ်တဲ့မမီမီနဲ့ပတ်သက်ပြီးတော့အထူးစီစဉ်ကိုတင်ဆက်ပေးဖို့ရှိပါရဲ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးဖွဲ့မန်နေဂျာဟောင်းဖောမန်ဖူဒ်အပေါ်တရားဆက်ဆုပ်စစ်ဆေးမှုကိုကြီးကြပ်နေတဲ့တရားသူကြီးကသူ့ကိုတပ်ပစ်မယ်လို့ထင်ရှားတာတွေရှိတဲ့ကြောင်းပြောထားပြီးလက်ရှိမှာအမေရိကန်တရားရေးဌာနဆိုင်ရာရဲတပ်ဖွဲ့အရာရှိတွေကအကောက်အွယ်ပေးနေရပါတယ်။တရားသူကြီး TS Ellis ကလူညိုရေးအရာရှိတွေဟာသူသွားတဲ့နေရာကိုအတူလိုက်ပါကြပြီးဟိုတယ်ကိုတော့မှတယောက်တည်းမသွားတဲ့အကြောင်းဟိုတယ်ရဲ့နာမည်ကိုသူမပြောတဲ့အကြောင်းတောက်ကြနေကသတင်းတော့တွေကိုပြောပါတယ်။မနာဖို့အမှုကိုကြားနာနေတဲ့ဂျူရီလူကြီးတွေရဲ့အမိကိုထုတ်ပြန်ပေးဖို့သတင်းတော့တွေကိုတရားသူကြီးသတင်းတော့တွေကတရားသူကြီးအဲလစ်ကိုတောက်ကြနေမှာဖိပြီးမေးကြတာမှာတရားသူကြီးကညှင်းဆိုပြီးလူညိုရေးအကြောင်းပြချက်ကြောင့်ထုတ်ပြန်မပေးနိုင်ဘူးလို့ပြောပါတယ်ဂျူရီလူကြီးတွေအမိကိုသူထုတ်ပြီးတော့ကြေညာမယ်ဆိုရင်သူတို့လည်းချင်းချောက်ခံကြရမှာဖြစ်ပြီးသူတို့ရဲ့ငြိမ်းချမ်းမှုနဲ့ဘေးရန်ကင်းမှုကိုသူအကောက်အွယ်ပေးချင်တယ်လို့တရားသူကြီးအဲလစ်ကပြောပါတယ်မစ္စတာမနာဖိုဟာဗန်နောင်ကိုကြီးဆိုင်ရာရာဇဝတ်မှုတွေငွေမဲခေါ်ဝါချမှုဆိုင်ရာဆွဲချက်တွေနဲ့အမှုရင်ဆိုင်နေရတာပါဒါပေမဲ့ထရမ်ကတော့မနာဖုတ်အမှုရင်ဆိုင်နေရတာဟာဝမ်းနည်းဖို့ကောင်းပါတယ်။သူကကျွန်တော်အတွက်ခဏပဲလုတ်ကင်ပေးခဲ့သူပါ။သူကတကယ်လူကောင်းတစ်ယောက်ပါ။ဖောမနာဖုတ်အပေါ်သူတို့လှုပ်ဆောင်တာတိတ်ကိုဝမ်းနည်းဖို့ကောင်းတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးတောက်ကြနေကသတင်းနောက်တွေကိုပြောပါတယ်
။သမ္မတထရမ်ကနိုင်ငံတော်အဆင့်လုံခြုံရေးရစိတ်ချယုံကြည်ရသူများဆင်းကနေပြီးတော့ပယ်ဖျက်မှုတွေလှုပ်ဆောင်နေတာကြောင့်အမေရိကန်ထောက်လိုင်းအတိုင်းဝိုင်းနဲ့အင်ပီရောကြာတင်းမာမှုတွေကပို့ပြီးတော့ဆိုးရွားလာနေပါတယ်။လက်ရှိတရားရေးဝန်ကြီးဌာနကအရာရှိတဦးဖြစ်တဲ့ Bruce O ကိုလည်းစိတ်ချယုံကြည်ရသူများဆင်းကနေပယ်ဖျက်ဖို့သမ္မတထရမ့်ကစီစဉ်နေတဲ့အကြောင်းမင်းတို့ကပြောလိုက်ပါတယ်ဘရုစ်အိုဟာစိတ်ပျက်ဖို့ကောင်းတဲ့သူသူ့ကိုတန်တရားရှိတဲ့မြ мян ဖယ်ပစ်မှဖြစ်မယ်လို့လည်းသမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်နိုင်ငံတော်အဆင့်လုံခြုံရေးအရာယုံကြည်စိတ်ချသူများဆင်းကနေပြီးတော့ပယ်ဖျက်မဲ့သူကိုယ်ထဲမှာဘရုစ်အိုဟာတခုပါဝင်ဖြစ်တယ်လို့အင်ဂျီရောကအခုတစ်ပတ်စောစောပိုင်းတည်းကပြောထားပါတယ်ပဲဖြစ်မဲ့သူဆင်းထဲမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့သူတွေရောအရင်တော့ကအစိုးရအရာရှိဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့သူတွေပါပါဝင်ပါတယ်ဘရုစ်အိုဟာ2016ခုသမရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးကြံပေးရောဘတ်မူလာနဲ့လည်းဆက်ဆက်နေသူတူဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ် CIA အမေရိကန်ထောက်လိုင်းရေးအဖွဲ့ရဲ့ညွန်ကြားရေးမှူးဟောင်းဂျွန်ဘန်နန်ကိုလည်းနိုင်ငံတော်အဆင့်လုံခြုံရေးရယုံကြည်စိတ်ချသူများဆင်းကနေပယ်ဖျက်ဖို့သမ္မတထရမ့်ကမကြာခင်ရဲ့ပိုင်းကပဲဆုံးဖြတ်ထားခဲ့ပါတယ်
ဒါမှမဟုတ်ဒေါ်နယ်ထရမ့်လုချင်တဲ့စီးရေးပြပွဲတစ်ခုလုပ်ဖို့ကိစ္စကိုအနေဆုံးတော့နောက်နေ့အထိရွှေ့ဆိုင်းထားတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရကြီးချုပ်မူကြီးရောဘတ်မန်နင်ကကနေဦးတို့က2018ခုနှစ်နိုဝင်ဘာလ10ရက်နေ့မှာလုပ်ဖို့ကျွန်တော်တို့ညီမန်းပါတယ်။ဒါပေမဲ့2019ခုနှစ်ကျမှပဲလုပ်ဖို့အခွင့်အလမ်းတွေကိုရှာဖွေမယ်လို့သဘောတူထားပါပြီဆိုပြီးသတင်းပရိနေမှာပြောပါတယ်။စီးပြပွဲအတွက်ခံမှန်းကြီးကုန်ကြဆေးဟာဒေါ်လာ12တန်းလောက်ကနေပြီး62တန်းအထိတက်သွားတယ်လို့သတင်းမီဒီယာတွေမှာဖော်ပြပြီးတဲ့နောက်ပန်ဒဂွန်ကအခုလိုပြောလာတာပါ။စ စီးပြပွဲအတွက်ကနဦးလမ်းညွှန်ချက်တွေပေးထားပြီးဖြစ်ပေမဲ့ခံမှန်းကုန်ကြစည်းကိုသူမတွေ့သေးဘူးလို့အမေရိကန်ကာဝေးဝန်ကြီးဂျင်မက်ဒစ်ကကြာသပတေးနေ့မှာစစ်လေရင်ဒဇင်ပေါ်တက်ခါနီးသတင်းထုတ်တွေကိုပြောသွားပါတယ်။စီးပြပွဲလိုရမယ်ဝါရှင်တန်ဒီစီဒေသခေါင်းဆောင်တွေကဒီပွဲအတွက်ဖက်ဒရယ်အစိုးရစီကနေအဓိပ္ပာယ်မရှိတော့အောင်များပြားတဲ့ငွေပမာဏတောင်းကျင်တဲ့အတွက်အစီအစဉ်ကိုပယ်ဖျက်လိုက်တာဖြစ်တယ်လို့သမ္မတထရမ့်က Twitter မှာတောက်ကြနေကရေးပါတယ
်။စီးရနိုင်ငံတည်ငြိမ်ရေးလုပ်ငန်းတွေအတွက်ထောက်ပံ့ငွေပေးတာတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဆိုကရပ်တန့်ပါတော့မယ်။ဒီလိုအကြောင်းစီးရီးယားပြည်ပကမှာအမေရိကန်ကမပါဝင်တော့တဲ့သဘောမျိုးဖြစ်သွားပါတယ်။စီးရီးယားတည်ငြိမ်ရေးဆိုင်ရာလုပ်ငန်းတွေအတွက်ဒေါ်လာတန်230ရထားတာကိုသုံးဆွဲသွားမှာမဟုတ်တော့ဘူးလို့လွှတ်တော်ကနေမနေ့တုန်းကပဲဆုံးဖြတ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ဒီငွေတွေကိုတခြားနေရာမှာပြောင်းပြီးတော့အသုံးချသွားမယ်လို့လည်းပြောပါတယ်။စီးရီးယားတည်ငြိမ်ရေးထောက်ပံ့မှုအစီအစဉ်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကနိုင်ငံတိုင်းဝန်ကြီးဟောင်း Rex Tillerson ကစတင်ခဲ့တာပါ။အခုထောက်ပံ့ငွေတွေကိုဖြတ်တောက်မဲ့ကိစ္စကိုတော့လက်ရှိနိုင်ငံတိုင်းဝန်ကြီး Mike Pompeo ကလှုပ်ဆောင်မှုအစီအစဉ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကထောက်ပံ့ငွေတွေဖြတ်တောက်တော့မယ်ဆိုပေမဲ့မဟာမိတ်နိုင်ငံတွေကဒေါ်လာတန်း300အပူပေးထားဖို့ရှိနေပြီးတော့အဲ့ဒီထဲမှာSaudi Arabia နိုင်ငံကတန်း100ထည့်ဝင်မယ်လို့ကြာသပတေးနေ့တုန်းကပဲပြောထားပါတယ်။အမေရိကန်ရဲ့ထောက်ပံ့မှုတွေဖြတ်တောက်မဲ့အထက်မှာလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ငွေတွေကိုတော့ဖြတ်တောက်မှာမဟုတ်ပါဘူး။အဲဒါကြောင့်စီးရီးယားအတွက်ငွေကြေးကူညီမှုတွေကတကယ်တမ်းရော့သွားမှာမဟုတ်ပါဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမျိုးသမီး Heather Newark ကပြောဆိုထားပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဒီကနေ့စနေမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရူဝင်ဂျာရီကိုကူညီပံ့ပိုးရင်းနဲ့ကျူးလွန်ထားတဲ့တပ်ဖြတ်မှုတွေအတွက်တာဝန်ရှိသူတွေကိုလိုရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ဆိုရအနေနဲ့နောက်ထပ်ရည်ရွယ်လှုပ်ဆောင်ဖို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ယောက်ကအထက်လွှတ်တော်အမတ်တွေကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုစီကိုလိမ့်မှုပြီးဩဂုတ်လ18ရက်တောက်ကြနေ့ရက်စွဲနဲ့စာရေးသားတိုက်တွန်းထားပါတယ်ဒီမိုကရက်ထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley နဲ့ Dick Durbin Republican ထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Marco Rubio နဲ့ Todd Young တို့အပါအဝင်စုစုပေါင်းအထက်လွှတ်တော်အမတ်18ယောက်ကဝန်ကြီးပွန်ပီယိုစီကိုစာရေးသားတိုက်တွန်းထားတာပါအတီကြအဖြစ်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးသမ္မတအနေနဲ့ရောဝန်ကြီးအနေနဲ့ပါအပြင်းအထန်လူသိချင်ကြပြစ်တင်ရှုတ်ချဖို့ကျွန်တော်တို့တိုက်တွန်းပါတယ်သမ္မတနဲ့သူ့ရဲ့ထိတ်တန်းတန်တမန်တို့စီကနေအားကောင်းတဲ့ပြစ်တင်ရှုတ်ချမှုကအမေရိကန်ပြည်ထောင်စုအနေနဲ့လူအခွင့်အရေးကိုဦးစားပေးတယ်လူစုလူဝေးလိုက်တပ်ဖြတ်မှုတွေလူမျိုးတုံးရှင်းလင်းမှုတွေဘယ်နေရာမှာပဲဖြစ်ဖြစ်ဆန့်ကျင်ရပ်တည်သွားမယ်ဆိုတာမြန်မာနိုင်ငံနဲ့နိုင်ငံတကာအတိုင်းဝိုင်းကိုပါလိုက်တဲ့အရေးပါတဲ့သတင်းစကားဖြစ်ပါလိမ့်မယ်လို့လွှတ်တော်အမတ်တွေရဲ့ပေးစာထဲမှာဖော်ပြထားပါတယ်လူ့အမတ်တွေရဲ့စာထဲမှာသုံးဆွဲဖော်ပြထားတဲ့ရိုဝေညာဆိုတဲ့အသုံးအနှုန်းကိုတခြားနိုင်ငံတွေနိုင်ငံတကာအဖွဲ့တွေကပါခေါ်ဆိုသုံးဆွဲပေမဲ့မြန်မာအစိုးရကတော့အဲ့လိုမခေါ်ဆိုဘဲရခိုင်ပြည်နယ်ကမော်စလင်တိုင်းဝိုင်းလိုပဲပြောဆိုဖော်ပြပါရယ်အမေရိကန်ဗန္ဓာရေးဌာနကမြန်မာတပ်မတော်နဲ့ရဲဘက်ထိတ်တန့်အရာရှိကြီး၄ဦးနဲ့တပ်မနှစ်ခုကတပ်ဖွဲ့ဝင်တွေကိုတန်ခတ်ရိတ်ယူမှုချမှတ်လိုက်တဲ့တရက်ထဲမှာပဲလူ့တော်အမတ်တွေကဝန်ကြီးပွန်ပီယိုစီကိုစာရေးသားတိုက်တွန်းလိုက်တာလည်းဖြစ်ပါရယ်ဒီတန်ခတ်ရိတ်ယူမှုချမှတ်တာကိုသိရှိတဲ့အကြောင်းမြန်မာနဲ့အမေရိကန်ကြားနှိကက်စွာပူးပေါင်းဆောင်ရွက်လျက်ရှိတဲ့အကြောင်းဥပဒေချိုးဖောက်သူတွေဟာလည်းဥပဒေနဲ့အညီအရေးယူခံကြရမယ်အကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကလည်းဩဂုတ်လ18ရက်နေ့မှာပဲသတင်းထုတ်ပြန်ထားပါတယ်။တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာအမေရိကန်ရဲ့တန်ခတ်အရေးယူမှုအပေါ်ပြစ်တင်ရှုတ်ကြတာမျိုးအပြင်းအထန်ကန့်ကွက်ဝေဖန်တာမျိုးတွေတော့မပါရှိပါဘူး။တန်ယုံထုတ်ပြန်ချက်နဲ့ပတ်သက်လို့တန်မတ်ကိုဆက်သွယ်မိမြန်ထားတာနဲ့တန်ခတ်အရေးယူမှုနဲ့ပတ်သက်တဲ့သတင်းတော်ကိုသတင်းတွေအပြီးမှာထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။ Cricket လူဆွမ်းကောင်း Imran Khan ကိုဝန်ကြီးချုပ်တဲ့ဖြစ်ပါကစ္စတန်လွှတ်တော်ကမနေ့တုန်းကပဲတရားဝင်ရွေးချယ်ခဲ့ပါတယ်။ဒီမိုကရေစီနည်းကျရွေးချယ်ခဲ့တဲ့အစိုးရတစ်ခုကနေပြီးတော့နောက်အစိုးရတစ်ခုကိုငြင်းငြင်းချင်းချင်းနဲ့အာဏာလွှဲပြောင်းပေးခဲ့တာအခုဒီချိန်ထဲမှာဆိုပါကစ္စတန်နိုင်ငံရဲ့နှစ်ပေါင်း90သမိုင်းမှာနှစ်ချိန်ရှိတော့ပါပြီ။အင်းအာဏာလွှဲပြောင်းမှုတွေမှာတော့စစ်တပ်ကဝင်ပြီးတော့ဆွတ်ဖက်ခဲ့တာတွေနဲ့နိုင်ငံရေးအထူးကရုံးတွေဖြစ်ပွားခဲ့တာတွေနဲ့ငြင်းငြင်းချင်းချင်းမရှိခဲ့တာများပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ PTI ပါတီရဲ့ခေါင်းဆောင်ခန်ဟာခရစ်ကက်အာဂဇာအကျော်မော်ကနေပြီးတော့နိုင်ငံရေးသမားဖြစ်လာခဲ့တဲ့သူပါပါကစ္စတန်အုပ်လုပ်တော်အတွင်းမဲထည့်သူ292ဦးထဲမှာ186ဦးကခံကိုထောက်ခံပေးခဲ့ကြပါတယ်သူရဲ့ PTI ပါတီကဇူလိုင်လအတွင်းကျင်းပခဲ့တဲ့လွှတ်တော်ဆိုင်ရာရွေးကောက်ပွဲတွေမှာအမတ်နေရာအများစုကိုအနိုင်ရခဲ့တယ်ဆိုပေမဲ့လည်းအမတ်နေရာ340နေရာရှိတဲ့အုပ်လုပ်တော်မှာခံအနိုင်ရဖို့တော့ကဒီတသီးပုဂ္ဂလနဲ့တခြားနိုင်ငံရေးအုပ်စုတွေ ရဲ့ထောက်ခံမှုတွေလုံနေတာပါမနေ့ကတော့အောက်လွတ်တော်မှာခံကိုတရားဝင်ရွေးချယ်ခဲ့ပါပြီခံရဲတိုင်ဘက်ဖြစ်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ် PMLN ရဲ့ခေါင်းဆောင်ရှဘတ်ရှရီဖ်ကထောက်ခံမဲ96မဲရပါတယ်သူကယင်းဝန်ကြီးချုပ်ဟောင်းနော်ရက်ရှဖ်ရဲ့ညီလည်းဖြစ်ပါတယ်နဝရှရီဖ်ကိုအကျင့်ပြချစားမှုနဲ့2020နှစ်ပြီးခဲ့တဲ့ပတ်တုန်းကပဲချမှတ်ထားပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌကမဲပေးမှုရလဒ်တွေကိုမနေ့တုန်းကလွတ်တော်တွင်ကြေညာလိုက်တော့ PMLN အဖွဲ့ဝင်တွေကမချေမနှက်နဲ့ထောက်အောင်ကြပြီးတော့လွတ်တော်တော်ဝိုင်မှာဆန္ဒတွေပြခဲ့ကြပါတယ်။ခံနိုင်ရတာဟာစစ်တပ်ရဲ့လက်ချက်ဆိုပြီးတော့လည်းဆွဆွဲပြောဆိုခဲ့ကြပါတယ်
။အစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုံဖော်ရေးဆွဲတဲ့ကာတွန်းပြိုင်ပွဲတစ်ခုလို့ဖို့နယ်သာလန်နိုင်ငံကလက်ရဆုံးလွတ်တော်အမှတ်တူကိုခွင့်ပြုလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံဆိုင်ရာနယ်သာလန်တန်ယုံကိုဆန္ဒပြသူ2,000-3,000လောက်ဝိုင်းပြီးကြောက်ခဲတွေနဲ့ပစ်ပေါက်မယ်လို့ချိန်ချောက်ကြပါတယ်။ရဲတပ်ဖွဲ့ကချထားတဲ့ဒါအစီအများပြားကိုဆန္ဒပြသူတွေကချူဖောက်ဝင်ရောက်သွားနိုင်ပေမဲ့တန်ယုံသားအထိတော့ရောက်မသွားနိုင်ကြပါဘူး။နယ်သာလန်တန်ယုံဟာတခြားတန်ယုံအများစုနဲ့အတူအထူးအကောက်အွယ်ပေးထားတဲ့တန်တမန်ဝန်ထဲမှာတည်ရှိတာပါ။အစ္စလမ်ဘဝဒီ Tariq E. Labik ပါကစ္စတန် TLB ပါတီကဥဆောင်ပြီးလုပ်တဲ့ဆန္ဒပြပွဲမှာပါဝင်သူတွေကနယ်သာလန်နိုင်ငံနဲ့တန်တမန်ဆက်သွယ်ပြဖို့ပါကစ္စတန်အစိုးရကိုတောင်းဆိုကြပါတယ်။ကာတွန်းပြည်ရဲ့ကိုသူ့ပါတီရဲ့လွှတ်တော်တွင်ယုံတွင်ပါဒီနေ့နှောင်းမင်းကြရင်လုပ်မယ်လို့နယ်သာလန်လွှတ်တော်မှ Geert Wilders ကဇွန်လမှာကြေညာထားတာပါ။သူ့အစီအစဉ်ကိုနယ်သာလန်နိုင်ငံရဲ့အကြံဖတ်မှုတံပြန်နေနေရေးအဖွဲ့ကလည်းအတည်ပြုထားပြီးလို့ Geert Wilders ကပြောပါတယ်။ Wilders ဟာ Islam စံကြီးပြောစကားတွေနဲ့ထင်ရှားပြီးကိုရန်ကျမ်းစာကိုပိတ်ပင်တားမြစ်ဖို့လဲတောင်းဆိုထားဖို့သူဖြစ်ပါတယ်
။ Afghanistan နိုင်ငံမှာ Taliban သဘုံတွေရဲ့တိုက်ခိုက်မှုတွေအခုတစ်ပတ်တွင်ပြန်ပြီးတော့မြင့်တက်လာခဲ့ပါတယ်။ Afghan စစ်စခန်းနှစ်ခုနဲ့အရေးပါတဲ့မြို့တစ်မြို့မှာတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်လူတွေရာနဲ့ချီပြီးတော့သေဆုံးခဲ့ရပါတယ်။ဒီလိုလို့ရတဲ့ကမကြခင်တုန်းကပဲစတင်ခဲ့တဲ့အမေရိကန်နဲ့ညဉ့်ညံ့ရေးပြောဆိုမှုတွေကိုအဓိပ္ပာယ်မဲ့သွားအောင်လုပ်ရတဲ့သဘောမျိုးလေးဖြစ်နေပါလေ။ပြီးခဲ့တဲ့လတုန်းကပဲအမေရိကန်နဲ့တာလီဘန်ရာရှိတွေကာတာနိုင်ငံမှာအာဖဂန်စစ်ပွဲအဆုံးတိုက်ရင်နဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေလုပ်ခဲ့ကြတာပါ။ဇွန်လအတွင်းမှာတာလီဘန်နဲ့အမေရိကန်အာဖဂန်ဆိုးရတက်တွေအကြာ၃ရက်ကြာအပြစ်ခတ်ရဆဲမှုရှိခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ပတ်ကစားပြီးတော့တာလီဘန်ရဲ့တိုက်ခိုက်မှုတွေအရှိန်အဟုန်ပြန်ပြီးတော့မြင့်တက်လာခဲ့ပါတယ်။မဟာဗျူဟာရရေးပါတဲ့ဂါဇနီမြို့မှာတာလီဘန်တွေဝင်တိုက်ခဲ့ပြီးတော့အဲ့ဒီမြို့ကမြို့တော်ကပူးနဲ့မိုင်60လောက်ပဲဝေးတာပါ။အဲ့ဒီမြို့မှာရက်တော်ကြာအပြန်လည်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူ900ထက်မနည်းသေဆုံးခဲ့ရပါတယ်။ဇာဂနီမြို့လည်းတော်တော်လေးပျက်စီးသွားခဲ့ပါတယ်။အာဖဂန်နိုင်ငံမြောက်ပိုင်းကဒီဖရပ်နဲ့ဘဟလမ်ပြည်내တွေကအာဖဂန်စစ်အခြေစိုက်စခန်းတစ်ခုကိုလည်းတာလီဘန်တွေကဝင်ရောက်ဆင်းနေတက်ခဲ့ခဲ့လို့အစိုးရတပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီတည်ဆုံးဒါမှမဟုတ်ဖမ်းခံရတာရှိခဲ့ပါတယ
်ကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လေးပါရှင်ဆော့ဆော့ကသတင်းထဲမှာကြားခဲ့တဲ့အတိုင်းဒီမြန်မာစစ်ဖက်နဲ့ရဲဘက်ထိပ်တန်းအရာရှိကြီး၄ဦးနဲ့တပ်မတော်နှစ်ခုကိုအမေရိကန်ပြည်ထောင်စုကမနေ့ဗုဒ္ဓဘုနေ့ကတန်းခတ်အရေးယူချမှတ်လိုက်တဲ့အပေါ်မှာဝါရှင်တန်မှာရှိတဲ့အမေရိကန်ဆိုင်ရာမြန်မာတန်ယုံကလည်းတုံ့ပြန်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်ဒီအတန်လွင့်ခင်လေးတင်ဒီအတန်မလွင့်ခင်လေးတင်မှာပဲကျမဒီအမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကိုဆက်သွယ်ပြီးတော့ဒီသဘောထားအပြည့်စုံသိရအောင်လို့မေးမြန်းကြည့်တဲ့အခါမှာသူကအခုလိုစပြောပါတယ
်။ကျွန်တော်တို့ရဲ့တုံ့ပြန်ချက်ကတော့ကျွန်တော်တို့ရဲ့သတင်းကြေညာချက်မှာပါတဲ့အတိုင်းပါပဲ။မြန်မာနဲ့အမေရိကန်နိုင်ငံနှစ်နိုင်ငံဆိုလို့ရှိရင်နှစ်နိုင်ငံဆက်ဆိုင်ရင်ကောင်းမွန်ကျွန်တော်ဖက်ဖက်ကနေလုပ်နေတယ်။ဒီတဲ့ဒါအပြင်ကိုဘန်နာယေးအမေရိကန်ဘန်နာယေးဝန်ကြီးဌာနနဲ့လည်းကျွန်တော်တို့လုပ်ချင်ရှိတဲ့အပိုင်းတွေကိုကျွန်တော်လုပ်နေပါတယ်ဆိုတဲ့ဟာလေးပါ။အ
ဲ့ဒီမှာတမတ်ကြီးတို့ထုတ်ပြန်ချက်ထဲမှာလည်းဒီမြန်မာနိုင်ငံဘက်ကအတက်နိုင်ဆုံးဆောင်ရွက်နေတဲ့အချက်တွေပေါ့နော်။အဲ့ဒါတွေကိုဖော်ပြထားတယ်။ဒါပေမဲ့ဒီအမေရိကန်ဘက်ကလည်းသူတို့ကဒီလိုအချက်လောက်နေတယ်သူတို့လက်မခံနိုင်ဘူးဆိုတဲ့ပုံစံမျိုးတွေ့ရတော့ဟိုတကယ်လို့အမေရိကန်ပြည်ထောင်စုဘက်ကအဲ့လိုလက်ခံလာနိုင်အောင်ဆိုတဲ့ကိစ္စမျိုးကြတော့ဘယ်လိုတွေလုပ်နိုင်ဖို့ရှိမလဲရှင်။
ကျွန်တော်တို့မြန်မာနိုင်ငံကဒီမိုကရေစီအခုကိုစပြီးတော့ဖွံ့ဖြိုးတိုးတက်အောင်လုပ်နေတဲ့နိုင်ငံတစ်လေဖြစ်ပါတယ်။အာဒေါ်ရင်ကြီးနိုင်လည်းကောင်းကောင်းသိနေမှာပါ။ဒီဥစ္စာတွေပမာလူမျိုးတွေရဲ့ခံစားချက်တွေကိုလည်းဒေါ်ရင်ကြီးနိုင်ကောင်းကောင်းသိနေမှာပါ။နော်။ကျွန်တော်တို့ကကျွန်တော်တို့လုပ်နေတယ်ဆိုတဲ့ဟာတကယ်ပဲစိတ်ထားဖြူစင်စွာနဲ့ကျွန်တော်တို့လုပ်နေတဲ့ကိစ္စပါ။အမေရိကန်နိုင်ငံကဘလို့ပဲဆက်မကောင်းတဲ့ပုံနေမဲ့ဆိုပေမဲ့လည်းကျွန်တော်တို့ရဲ့အမေရိကန်နိုင်ငံပေါ်ထားတဲ့သဘောထားတွေကကြောင်းလဲမှာမဟုတ်ပါဘူးဆိုတဲ့ဟာလေးကိုတော့မြန်မာပြည်မှာရှိတဲ့ VOA နားဆောင်နေတဲ့ပရိသတ်တွေကိုအသိပေးစေချင်ပါတယ
်။ဒီတမတ်ကြီးတို့အခုဒီမြန်မာနိုင်ငံမှာအခုဒီဘာသူတို့ဆွဆွဲထားတဲ့အချက်တွေလူခွင့်ရေးထိုးဖောက်မှုတို့အဲဒီလိုလူခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဟိုဆောင်ရွက်နေတဲ့အချက်ပေါ့နော်ဥပမာထင်ထင်ရှားရှားပေးပြီးတော့ပြောပြလို့ရမလားရှင်
။ဩလူခွင့်ထိုးဖောက်မှုနဲ့ပတ်သက်ပြီးတော့ တို့ပြောရတဲ့ဟာကျွန်တော်တို့ကလူခွင့်ချိုးဖောက်မှုမှန်သမျှကိုကျွန်တော်လက်မခံနိုင်ပါဘူးဆိုတဲ့ဟာလေးကိုတော့ကျွန်တော်အတိအလင်းပြင်ညာထားပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လူခွင့်ချိုးဖောက်နေတဲ့ဆိုတဲ့စွပ်စွဲချက်မှန်သမျှတွေကိုလည်းဖြည့်ဆင်းမှုအတွက်ကိုလွတ်လပ်တဲ့စုံစမ်းရေးကော်မတီကိုလည်းကျွန်တော်ကော်မရှင်ကိုလည်းကျွန်တော်တို့ဖွဲ့တီးပြီးဖြစ်ပါတယ်။အဲ့ဒီကော်မရှင်ဟာဆိုလို့ရှိရင်လည်းသူ့ရဲ့လုပ်ငန်းတွေစတင်နေပြီးဖြစ်ပါတယ်ဆိုတဲ့ဟာလေးကိုတော့မြန်မာပြည်မှာရှိတဲ့ VOA နားထောင်နေတဲ့ပရိသတ်တွေကိုကျွန်တော်အသိပေးချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အဲအမေရိကန်လွှတ်တော်ထဲမှာကြတော့ဟို Mitch McConnell တို့လို့ပေါ့နော်သူကတော့မြန်မာနိုင်ငံဘက်ကိုစာနာနားလည်မှုအနေနဲ့သူတို့ရက်တည်ပြီးတော့ဟိုပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲဒီသူတို့ပြဋ္ဌာန်းဖို့ရှိတဲ့ဥပဒေနဲ့ပတ်သက်တဲ့ကိစ္စရက်မှာတော့မြန်မာနိုင်ငံအပေါ်ဟောဖိအားပေးမဲ့ဒီအချက်တွေကိုဖြုတ်ခဲ့တယ်ပေါ့နော်ဒီ Mitch McConnell အဲ့တော့ဒီမြန်မာနိုင်ငံအပေါ်နားလည်တဲ့ဒီလွှတ်တော်အမတ်တွေအနေနဲ့ရောအခုကတော့ဒီနေ့ကလည်းတိုက်တိုက်ဆိုင်ဆိုင်ဒီလွတ်တော်အမတ်20ကနေပြီးတော့သူတို့အမေရိကန်အစိုးရအနေနဲ့ထပ်ပြီးတော့ပြင်းထန်တဲ့အရေးယူဖို့မြန်မာအပေါ်ဆိုတော့အဲ့လိုမျိုးလဲသူတို့ဒီအိတ်ဖွင့်ပေးစာပေးပို့ခဲ့တဲ့အပေါ်မှာအမေရိကန်လွတ်တော်တွေမှာမြန်မာအပေါ်နားလည်ပြီးတော့ယက်တီနိုင်တဲ့ဒီလွတ်တော်အမတ်တွေရဲ့အခြေအနေအနေထားကိုရောဟိုဘယ်လိုပြောပြနိုင်မလဲရှင်ဘယ်လိုမြင်မိလဲရှင
်ကျွန်တော်တို့ကတော့အမေရိကန်မှာအမေရိကန်လွတ်တော်မှာရှိတဲ့အထက်လွတ်တော်အောက်လွတ်တော်မှာရှိတဲ့လွတ်တော်အမတ်တွေရောလွတ်တော်အမတ်တွေနဲ့အတူတူလှုပ်လှုပ်နေတဲ့သူ့ရဲ့ရုံးဖွဲ့တွေနဲ့အတူတူအများအားကျွန်တော်ထိတွေ့မှုရှိပါတယ်ထိတွေ့မှုရှိတဲ့နေရာမှာလဲလွတ်တော်အမတ်တွေရောသူ့ရဲ့ရုံးဖွဲ့တွေအားလုံးကိုကျွန်တော်တို့မြန်မာနိုင်ငံအစိုးရနေပြီးတော့စိတ်ထားဖြူစင်စွာနဲ့ပြည်နာတန်းတန်းနဲ့လုပ်နေတဲ့ဆိုတဲ့ဟာတွေကိုလဲကျွန်တော်တို့လုပ်နေပါတယ်ဖြစ်ပေါ်လာတဲ့ဖြစ်နေတဲ့ပြဿနာတွေကိုလဲကျွန်တော်တို့ဖြေရှင်းဖို့ကြိုးပမ်းနေပါတယ်ဆိုတဲ့ဟာတွေကိုလဲအမြဲကျွန်တော်တို့ရှင်းပြနေပါတယ်တက်လက်ပြီးတော့လည်းရှင်းပြနေမှာဖြစ်ပါတယ်ဆိုတဲ့ဟာတွေကိုတော့မြန်မာပြည်မှာရှိတဲ့ VOA ပရိသတ်တွေကိုလည်းပြောပြပေးပ
ါအခုဒီ American အစိုးရဘက်ကအခုဗဏ္ဍာရေးဝန်ကြီးဌာနဘက်ကနေပြီးတော့အရေးယူလိုက်တဲ့ဒီတရင်နှစ်ရင်းနဲ့ဒီစစ်ဘက်ကတာဝန်ရှိတဲ့သူတွေပေါ့နော်အဲ့ဒီခုနှစ်ယောက်ကိစ္စမှာရောတမ်မတ်ကြီးတို့ဘက်ကဘလို့မြင်လဲရှင်ဒါသူတို့ကတော့အထောက်ထားတွေအကြဒီတရင်နှင်းရင်းနဲ့ဒီစစ်ဖက်ဒီအရာရှိတွေမှာတာဝန်ရှိတယ်ဆိုတဲ့အတွက်သူတို့ဒါမျိုးသူတို့ပြစ်မှတ်ထားပြီးအရေးယူတယ်လို့သူတို့ကတော့ပြောထားပါတယ်ရှင
်အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ဘာမှမှတ်ချက်ပြုစရာမရှိပါဘူးကျွန်တော်တို့အနေနဲ့ပြောချင်တာကတော့မြန်မာနိုင်ငံနဲ့အမေရိကန်နှစ်နိုင်ငံကြားမှာရှိတဲ့ဆက်ဆံရေးကိုကောင်းမွန်အောင်ကျွန်တော်တို့အစဉ်အမြဲကျွန်တော်တို့လုပ်နေပါတယ်။ရှိတဲ့နှစ်နိုင်ငံကြားရှိတဲ့ပြဿနာတွေကိုလည်းဖြေရှင်းဖို့အမြဲတမ်းကျွန်တော်တို့အစဉ်အသင့်ရှိပါတယ်။ဖြေရှင်းဖို့လည်းအမြဲတမ်းဆောင်ရွက်နေပါတယ်ဆိုတဲ့ဟာတွေကိုတော့ကျွန်တော်ပြောပြရစေ
။ဒါကတော့ American ဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းက VOA ကိုပြောပြသွားတာပါရှင်။အခုလိုမြန်မာစစ်ဖက်နဲ့ရဲဘက်ထိတ်တန့်အရာရှိကြီး၄ဦးနဲ့တပ်မတော်နှစ်ခုကို American ပြည်ထောင်စုကမနေ့တောက်ကြံနေ့ကဒဏ်ခတ်အရေးယူချမှတ်လိုက်ပြီးတဲ့နောက်မှာမြန်မာတာဝန်ရှိသူတွေအနေနဲ့အရေးကိစ္စတွေကိုကင်တွယ်ဖြေရှင်းရမှာပိုပြီးတတိကြီးဖို့နဲ့အမေရိကန်အပါအဝင်နိုင်ငံတကာနဲ့ထိတွေ့ဆက်ဆံပြီးယုံကြည်မှုတွေပိုပြီးရအောင်ဆောင်ရွက်ဖို့မြန်မာအရေးလေးလာသူတွေကအကြံပြုကြပါတယ်။ကိုကျော်ကျော်သိန်းကဆက်ပြီးတော့အပြည့်စုံပြောပြမှာပါရှင
်။ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်ဆိုပြီးမြန်မာစစ်ဖက်ထိတ်တန့်အရာရှိကြီး၃ဦး၊ရဲဘက်ထိတ်တန့်အရာရှိကြီး၂ဦးနဲ့တပ်မတော်တပ်မနှစ်ခုတို့ပေါ်အမေရိကန်ပြည်ထောင်စုကဩဂုတ်လ18ရက်တောက်ကြနေ့မှာတန်ခတ်ရေးယူမှုတွေချမှတ်လိုက်တာပါမြန်မာနိုင်ငံကစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်သူတွေကိုယ်လုံးရဲ့အတွက်ကိုတာဝန်ယူစေဖို့နိုင်ငံတကာရဲ့ကြိုးပမ်းလှုပ်ဆောင်ခြင်းအနေနဲ့အခုလိုတန်ခတ်ရေးယူမှုချမှတ်တာဖြစ်တယ်လို့အရေးယူမှုချမှတ်တဲ့အမေရိကန်ဘန်ဒါရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုရေးယူတဲ့ပုံစံဟာအရင်ကာလတွေတုန်းကလုပ်ဘူးတဲ့ပုံစံတွေနဲ့မတူဘဲအတိအကျရေးယူတဲ့ပုံစံဖြစ်တာကြောင့်ဒီနဲ့တည်းလို့အမေရိကန်ခြေဆိုင်မြန်မာရေးလည်လာသူဒေါက်တာတင်းစွေကပြောပါတယ်
ပါမတ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေလို့တခြားနိုင်ငံတခုကနေပြီးတော့တန်ခါရေးယူရဲဆိုတော့ဒါတော့စိတ်မကောင်းစရာပေါ့။သို့တော့ကျွန်တော်တို့အနည်း20ကျော်ပြည်ပနိုင်ငံရေးဆောင်ရွက်တဲ့ကာလတုန်းကဆက်စစ်ဆိုးလက်ထက်မှာလူခွင့်ကြီးချုပ်ပေါက်မှုကိုကြောင့်ပြပြီးတော့အရေးယူမှုတွေမျိုးမျိုးလုပ်ခဲ့ပါတယ်။အဲ့ဒီတုန်းကတော့ဘာမှဆိုတဲ့မြန်မာနိုင်ငံတခုလုံးအပေါ်မှာခြားတဲ့ကိုဆိုင်ရှင်ခေါ်တဲ့တန်ခါရေးမှုတွေဖြစ်ခဲ့ပါတယ်ကုလသမဂ္ဂကအဆောက်အအုံနော်ခုနောက်ပိုင်းမှာတော့ပမာဒီမှာပြောင်းလဲတူတူကရှိလာတဲ့နောက်ပိုင်းမှာတော့ဒီပြစ်မှတ်ထားအရေးယူမှုတွေလှုပ်လာတယ်ဒါကတော့ဝလုံးသိမ်းရိုက်တဲ့ဆိုင်တော့ဟိုစီဒီယိုလေလို့ကျွန်တော်မြင်ပါတယ်ခင်ဗျာနိုင်ငံပြည်တော်စုကစနစ်တကျလေးလာပ ပြီးတော့သူတို့နိုင်ငံရဲ့နိုင်ငံရဲ့ policy အရလောက်တာလို့ကျွန်တော်မြင်နေတယ်။တချို့နိုင်ငံအနေနဲ့တော့မတူဘူး။တနည်းအားဖြင့်သူကအချက်လက်အထောက်အထားခိုင်မာတယ်။ညှင်းဆိုးချက်တွေဒီကြမ်းတာသိမှုတွေကိုလုပ်ပြီးမှသူကဆုံးဖြတ်ချက်ချလာဖြစ်တဲ့အတွက်ဒီဟာလေးနက်မှုရှိတယ်လို့ကျွန်တော်ယူဆပါတယ
်။ရန်ကုန်မြို့အခြေဆိုင်မြန်မာရေးလည်လာသူဒေါက်တာရန်မျိုးသိန်းကလည်းအမေရိကန်အနေနဲ့အသေးအချာစဉ်းစားလှုပ်ဆောင်တဲ့လိုရာတစ်ခုအဖြစ်ယူဆပါတယ
်။ဒီအမိန့်ထုတ်ပြန်ဖို့အတွက်ဒီအမေရိကန်အစိုးရအပိုင်းမှာရောနောက်အမေရိကန်လွှတ်တော်အပိုင်းမှာရောတော်တော်လေးကိုအချိန်နဲ့ဆွေးနွေးပြီးတော့တော်တော်လေးနှိုင်းနှိုင်းချိန်ချိန်ပေါ့လေချိန်ချိန်ချိန်ချိန်နဲ့သူ့ခမိန်ဖုံးနှလုံးမူပြီးတော့ဖျန်းနဲ့ခြေလမ်းတစ်ခုလို့ကျွန်တော်တော့မြင်ပါတယ်တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာရခိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုပြန်ပြီးရဖို့အရေးတကြီးလိုအပ်နေတဲ့အနေအထားဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ရောအမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ရောခြေတွေ့ဆက်ဆံပြီးတော့ယုံကြည်မှုပို့ကြအောင်မဖြစ်မနေဆောင်ရွက်ရမယ်အနေအထားမျိုးမှာရှိနေပါတယ်။လက်ရှိအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုနဲ့ပတ်သက်ပြီးတော့လည်းပဲမြန်မာအစိုးရအနေနဲ့ဖြည်းဖြည်းရောက်ရောက်ချေချေပြန့်ပြန့်ချင်းကပ်ဖြည့်ရှင်းဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်
။အမေရိကန်ရဲ့ဒီကြိမ်ဒဏ်ခတ်အရေးယူမှုထဲမှာအမတ်သုံးစစ်စင်ရေးအထူးအဖွဲ့မှလုပ်ခဲ့သူဒုတိယဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောအမတ်ဆန်ကစစ်စင်ရေးကုကဲမှုဌာနချုပ်မှုဘူမှုချုပ်ခင်မောင်ဆူနေကြားဆောင်တပ်ဖွဲ့မှဟောင်းရဲမှုချုပ်သူရဆန်းလွင်တပ်မကိုကိုတပ်မမှလုပ်ခဲ့သူဘူမှုချုပ်ခင်လိုင်တို့နဲ့အတူတပ်မကိုကိုနဲ့တပ်မသုံးသုံးတို့ပါပါဝင်ပါတယ်ဒီထက်ကဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောကို2018ခုနှစ်မတ်လ6ရက်နေ့ကတည်းကတာဝန်ထမ်းဆောင်ခွင့်ရနာထားကြောင်းတပ်မတော်ကဇွန်လမှသတင်းထုတ်ပြန်ထားပါတယ်ဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောဘူမှုချုပ်ခင်မောင်ဆူနဲ့ရဲမှုချုပ်သူရဆန်းလွင်တို့ဟာဒီကရက်ဇွန်လမှာဥရောပသမဂ္ဂ EU နဲ့ကနေဒါတို့ကတန်ခတ်အရေးယူတဲ့စီးရင်ထဲမှာလည်းပါထားသူတွေပါအမေရိကန်ရဲ့အခုတန်ခတ်အရေးယူမှုချမှတ်ချက်မတိုင်ခင်ကပဲရခိုင်ပြည်နယ်တွင်လူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တီးခြားလွတ်လပ်တဲ့ကော်မရှင်တစ်ခုကိုအစိုးရကဖွဲ့စည်းထားပါတယ်အခုအရေးယူမှုကဒီကော်မရှင်ပေါ်ဖိအားပေးတဲ့သဘောမျိုးဖြစ်နိုင်ပါသလားဒေါက်တာတင်းစုရဲ့အမြင်က
ကျွန်တော်တော့ဟိုစက်ရောက်မှုဖိအားသဘောမျိုးတော့မမြင်ဘူးသို့တော်လည်းပဲနိုင်ငံတကာ PR ဆက်ရှိနေတယ်ဆိုတာကိုသိပြီးတော့ကော်မရှင်တော်လကောင်အစိုးရကတော်လကောင်ဟာခိုက်တဲ့ဖြည့်ရှင်းမှုပေါ်မှာအရင်နဲ့ပို့ပြီးတော့ဟိုသတိကြည်ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗ
ျကော်မရှင်အနေနဲ့တကယ်ပဲတီးခြားလွတ်လပ်တဲ့ကော်မရှင်ဖြစ်ဖို့ဆိုရင်ပြည်တွင်းပြည်ပနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တော်တော်ရန်မျိုးသိန်းကအကြံပြုပါတယ
်အမေရိကန်ပြည်တော်စုရဲ့တွေ့ရှိချက်တွေတော့ပတ်သက်ထောက်ထားပြီးကိုလည်းပဲလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့တော့ထည့်သွင်းစဉ်းစားဖို့နောက်ပြီးတော့ဒါလေးကိုလေးလာတုံးတတ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖြစ်ဖို့ဆိုရင်ကျွန်တော်အများအဖြစ်ဒါနိုင်ငံတကာအတိုင်းဝိုင်းနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်နောက်ပြည်တွင်းမှာရှိနေတဲ့ရခိုင်တိုင်းရင်းသားတွေကိုကူစားပြီးတဲ့ရခိုင်မျိုးသားပါတီအပါအဝင်အဲ့ဒါပြည်တွင်းအင်အားစုတွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်အဲ့ဒီလိုနှစ်ဖက်လုံးလုံးနှိုင်ပြီးတော့တကယ်လွတ်လပ်ပြီးတကယ်ချားနေပြီးတော့တကယ်မှန်ကန်တဲ့အဖြစ်ရပ်တွေကိုကျန်တဲ့အစီအခံစာမျိုးထပ်ပေါ်လာမှသာလျှင်နိုင်ငံတကာအတိုင်းဝိုင်းကိုပြည်တွင်းရာရောယုံကြည်မှုကိုပြင့်ပြင်နိုင်တဲ့တိဆောက်နိုင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ခြေလှမ်းဖြစ်လာနိုင်မယ်လို့မြင်ပါတယ
်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကလည်းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ဗောက်ထုတ်သွားမှာဖြစ်ပြီးကျူးလွန်သူတွေကိုလည်းဆက်အရေးယူသွားမှာဖြစ်တယ်လို့ဩဂုတ်လ18ရက်နေ့စွဲနဲ့ပဲထုတ်ပြန်ချက်တစ်ခုမှပြောထားတယ်လို့ဘာစီတရားဆွဲဆိုခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်။အခုတန်ခတ်ရည်ရွယ်မှုထဲမှာပါသူတွေရဲ့ပိုင်ဆိုင်မှုတစုံတရာအမေရိကန်မှာရှိတယ်ဆိုရင်ထိမ့်ချုပ်ကန့်သက်ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအခုရည်ရွယ်ခံရသူတွေနဲ့ဘယ်လိုဆက်ဆက်ပတ်သက်မှုမျိုးမှမလုပ်ရဘူးလို့ပိတ်ပင်တားမြစ်ထားပါတယ်ခင်ဗျာ။
ကိုကျော်သိန်းပြောပြသွားတာပါ VOA မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းစနေနေ့နက်ခင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံအကြားကုန်သွယ်ရေးတင်းမာမှုတွေဆက်ဖြစ်နေတာကြောင့်အာရှနိုင်ငံတွေတော်တော်များများရဲ့ဒီငွေကြေးတန်ဖိုးတွေဟာကျဆင်းနေပါတယ်။ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေကပြဿနာတွေကိုအရင်တုန်းကတည်းကစာရင်အခုတစ်ခေါက်မှပိုးပြီးတော့ကောင်းကောင်းမွန်မွန်ကင်တွယ်ဖြေရှင်းနိုင်ကြတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ကိုကျော်အောင်လင်းကအကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင်။
အခု2018ခုနှစ်စာမိုင်းကလေးကစပြီးတော့အာရှနိုင်ငံတချို့ရဲ့ငွေကြေးတန်ဖိုးတွေကျဆင်းလာနေကြတာပါအဲ့ထဲမှာတရုတ်အိန္ဒိယအင်ဒိုနီးရှားနဲ့မြန်မာနိုင်ငံတွေလည်းပါဝင်ပါတယ်ပြီးခဲ့တဲ့ဇွန်လတုန်းကအိန္ဒိယနိုင်ငံရဲ့ရူပီငွေဟာအနိုင်ဆုံးအခြေအနေကိုရောက်ခဲ့ရပါတယ်တရုတ်ရဲ့ယွမ်ငွေဟာလည်းနှစ်ဆန်းကနေဇွန်လအထိ 3.2 ရာခိုင်နှုန်းဆုံးရှုံးခဲ့ရပါတယ်ဒီလိုအခြေအနေတွေကြုံတွေ့နေရတာကအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်ပွားနေတာနဲ့တူရကီနိုင်ငံမှာဗန္နာရေးအကျပ်ဆက်နေတာရဲ့ဒီကြောင့်ဖြစ်လိမ့်မယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ရှေ့တစ်ပတ်ထဲမှာကိုပဲတရုတ်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်မှာဒေါ်လာ16ဘီလီယံဘို့အမေရိကန်ကအခွန်တွေကောက်ခံသွားဖို့ရှိနေပါတယ်။အခုလိုထိခိုက်မှုတွေရှိလာနေတာကြောင့်တရုတ်နဲ့အမေရိကန်ကြားပြောဆိုဆွေးနွေးမှုတွေပြန်ပြီးတော့လုပ်ကြရတော့မယ်လို့ Alpine Macro စီးပွားရေးသုတေသနအဖွဲ့ရဲ့မဟာဗျူဟာလေးလာရေးအကြီးအကဲချန်ဆောင်ကပြောပါတယ
်။ I really don't know what kind of expectation that I can attach to it.
အခုဖြစ်နေတဲ့ပြဿနာမှာဘယ်လိုမျှော်လင့်ချက်မျိုးထားရမလဲဆိုတာကျွန်တော်မသိပါဘူးအခုလောလောဆယ်အဓိကကြားတဲ့အချက်တွေကတော့ကုန်သွယ်ရေးပြဿနာနဲ့ပတ်သက်ပြီးဒီယုံနဲ့အမေရိကန်ကြားပြောဆိုတာတွေရပ်တန့်နေပါတယ်ဒါပေမဲ့သတင်းကောင်းတစ်ခုကတော့ရပ်တန့်နေတဲ့စကားပြောဆိုမှုတွေပြန်ဆတော့မယ်ဆိုတာပါဒီအခြေအနေတွေကိုထင်ရစေတာကတော့ငွေကြေးဈေးကွက်တွေမှာအခုဖြစ်ပျက်နေတာတွေပါပဲဒေါ်လာတန်ဖိုးအားနည်းလာနေတယ်ကုန်ပစ္စည်းဈေးတွေလည်းပြန်တက်လာနေတယ်နိုင်ငံဆွေးနွေးမှုတွေပြန်ဆတော့မယ်ဆိုတဲ့ကိစ္စကဈေးကွက်တွေအတွက်မျှော်လင့်ချက်တွေအတော်ထားစရာဖြစ်လာပါတယ်ပြန်ဆွနေကြမယ်ဆိုတော့ကကောင်းတဲ့သဘောလမ်းမှန်မှရောက်ဖို့လှမ်းနဲ့ခြေလှမ်းတရပါပဲ
အခုဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အာရှနိုင်ငံတွေစုပြီးတော့ခံရမှာကိုလည်းဈေးကွက်လေးလာသူတွေကစိုးရိမ်နေကြပါတယ်အာရှမှာဗန္နာရေးအကြရဲ့မှုတွေက2013 2015နဲ့2016ခုနှစ်တွေမှာလည်းကြုံခဲ့ရဘူးတာကြောင့်နောက်တစ်ကြိမ်ထပ်ပြီးတော့ဖြစ်မှာကိုလည်းစိုးရိမ်နေကြတာပါအာရှတဘွားမှာငွေကြေးတန်ဖိုးတွေကျဆင်းနေရတာကအကြောင်းချက်တစ်ခုတည်းကြောင့်တော့မဟုတ်ဘူးလို့လေးလာသူတွေကပြောကြပါတယ်စီဈေးတွေမြင့်လာလို့အိန္ဒိယမှာပြပကနေပိုတင်သွင်းရတာကြောင့်ရူပီငွေအထိနာနေတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းပြပသွင်းကုန်တွေတိတ်ဝင်နေပြီးမြန်မာပြည်သူတွေကလည်းဒေါ်လာငွေတွေကိုအကြီးအကျယ်စုဆောင်းနေလို့မြန်မာကျပ်ငွေတန်ဖိုးကျဆင်းရတယ်လို့မြန်မာပြည်တွင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်တခြားအာရှနိုင်ငံတွေနီးတူဗီယက်နမ်ရဲ့ဒေါင်းငွေတန်ဖိုးကလည်းကျဆင်းနေတာပါစီးပွားရေးကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Max Free Brown ကဗီယက်နမ်အာဏာပိုင်တွေအနေနဲ့လည်းတရုတ်နဲ့အမေရိကန်ကုန်သွယ်ရေးအခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်နေကြတယ်လို့ဆိုပါတယ
်။ I think there's a number of reasons why it could be going down.
ဝေတံမိုးတွေခုလိုကျဆင်းနေရတာအကြောင်းအချက်တွေတော်တော်များများရှိနေတယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဆိုရကယွမ်ငွေတံမိုးကိုနှိမ့်ချလိုက်တာကလည်းဗီယက်နမ်ရဲ့ပို့ကုန်တွေကိုထိခိုက်စေပါတယ်။ဗီယက်နမ်အရာရှိတွေပါဝင်အားလုံးကတရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးတင်းမာမှုအခြေအနေတွေကနေဘာတွေဖြစ်လာမလဲဆိုတာကိုစောင့်ကြည့်နေကြပါတယ
်။2013ခုနှစ်တုန်းကကမ္ဘာတဝန်းမှာကြုံတွေ့ခဲ့ရတဲ့ငွေကြေးကျပ်တဲ့ကာလမှာစီးပွားရေးတွေပြန်ပြီးတော့နလန်ထနိုင်အောင်အစိုးရကနေပြီးတော့ဂျာဝင်ကူညီပေးခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့လုပ်ရမျိုးကိုအာရှနိုင်ငံတွေရဲ့ဗန္နာရေးဆိုင်ရာအာဏာပိုင်တွေကသင်ခန်းစာယူထားကြပါတယ်။အင်ဒိုနီးရှားမှာဆိုလို့ရှိရင်ရူပြားငွေတန်ဖိုးကျတာကိုကာကွယ်တဲ့အနေနဲ့အတိုးနှုန်းတွေကို3လအတွင်း4ချိန်မြှင့်တင်ပေးခဲ့ပါတယ်။အိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းအတိုးနှုန်းတွေကိုဒီနှစ်အတွင်းမြှင့်တင်ထားပါတယ်။အာရှနိုင်ငံတွေဟာဘတ်ဂျက်လုံငွေပြောင်းမှုတွေကိုပို့ပြီးတော့ထိန်းသိမ်းနိုင်အောင်နိုင်ငံခြားငွေတွေကိုရန်ငွေဖြစ်ပို့ပြီးတော့စုဆောင်းနေကြပါတယ်။အခုလောလောဆယ်တော့အာရှရဲ့ငွေကြေးတန်ဖိုးတွေကျဆင်းနေတာကတကယ်အကျပ်ဆိုင်မဲ့အခြေအနေမျိုးကိုတော့မရောက်သေးဘူးလို့စီးပွားရေးပညာရှင်တွေကဆိုပါတယ်။ကုန်သွယ်ရေးကိုအားထားတဲ့တချို့အာရှနိုင်ငံတွေအနေနဲ့ပြပပို့ကုန်တွေကနေပြီးတော့ဝင်ငွေတွေတော်တော်များများရတယ်ဆိုပေမဲ့လည်းကုန်သွယ်မှုကြောင့်ရလာတဲ့အဲ့ဒီဒေါ်လာငွေတွေကိုပြည်တွင်းငွေနဲ့လဲလှယ်တဲ့အခါမှာတော့ပြည်တွင်းငွေရဲ့တန်ဖိုးကကျဆင်းနေတာကြောင့်အထိနာတာမျိုးတွေလည်းကြုံတွေ့နေကြရပါတယ်။
ကြကင်တင်ဆက်မဲ့ဒုတိယပိုင်းမှာတော့ကားတိတ်မှောက်ပြီးရုတ်တရက်ကွဲလွန်သွားတဲ့88မျိုးဆက်ခေါင်းဆောင်မမီမီရဲ့နိုင်ငံရေးဖြတ်သန်းမှုတွေကိုတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိ Washington DC ကနေဆက်လက်ထုတ်လွှင့်သွားမှာပါ။မကြာခင်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါ။အခုတင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကျမတို့28ရက်နေ့မှာကျမတို့88မျိုးဆက်ကျောင်းသားအမျိုးသမီးတွေအနေနဲ့ဒီတက်စီစီဒီစီစီမြစ်တက်မှုအတွက်ပြည်သူတွေဒုက္ခရောက်ရတာကိုကျမတို့ကပြည်သူတို့နဲ့အတူ
ဒါကတော့မကြသေးခင်ကမှကားတိတ်မှောက်ပြီးတော့ရုတ်တရက်ကွယ်လွန်သွားတဲ့88မျိုးဆက်ခေါင်းဆောင်မမီမီကနေသူမဆုံးခင်မှာပေါ့နော် VOE မြန်မာပိုင်းနဲ့ဆက်သွယ်မေးမြန်းကမှသူ့ရဲ့နိုင်ငံရေးဖြတ်သန်းမှုအကြောင်းကိုပြောပြသွားတာပါအမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့အပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သိပ္ပံတဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကိုမူရင်းအားပေါ်မပြတ်တင်ပြနေတဲ့အစီအစဉ်မှာဦးကျော်စန္တာကကောက်နှုတ်တင်ပြမှာပါရှင
်ဆူရကီးယားရဲ့ရိုဟင်ညာပြည်နာစုံစမ်းမှုမြန်မာကြောင်ထုတ်လိုက်ခြင်းဆိုတဲ့ Guns နဲ့ The Nation သတင်းစာမှာရေးသားထားတာကိုတင်ပြလိုပါတယ်ထိုင်းနိုင်ငံရဲ့ဝန်ကြီးဟောင်းဆူရကီးယားစာသီရာထိုင်းကိုဥဆောင်စေပြီးရိုဟင်ညာပြည်နာစုံစမ်းပြီးအစီရင်ခံစာတစ်နှစ်အတွင်းတင်သွင်းဖို့ဖွဲ့စည်းပေးခဲ့ပါတယ်တက်တန်းကိုတူးချက်ကောင်တူးချက်နိုင်တယ်လို့လည်းဆိုခဲ့တာပါတဲ့ဒါပေမဲ့မြန်မာအစိုးရကအဲ့ဒီထဲမှာရိုဟင်ညာဆိုတဲ့အသုံးနှုတ်ကိုမဆုံးထားပါဘူး။သတိမှတ်မပြုပါဘူး။အမေရိကန်ပြည်ထောင်စုရဲ့ Bill Richardson ဟာဒီအဖွဲ့တွေကအစောဆုံးနှုတ်ထက်ခဲ့ပေမဲ့အဖွဲ့ဝင်တချို့ကတော့ပြန်လည်စစ်မြေရေးပြန်လည်နေရာချထားရေးကျန်းမာရေးအထောက်ပံ့ပေးရေးကိစ္စတွေမှာဆက်လက်ပြီးပါဝင်ဆောင်ရွက်နေပါလိမ့်မယ်လို့ဆိုပါတယ်။ဇူလိုင်လတုန်းကလုပ်ငန်းဝက်အစီရင်ခံစာတင်သွင်းဖို့စီခဲ့ပေမဲ့အဖွဲ့ရဲ့အတွင်းမှုဖြစ်တဲ့ Times and Mahon Corp Search ဒီကူနှုတ်ထွက်တဲ့အတွက်ကြောင့်အစီရင်ခံစာမတင်သွင်းနိုင်ခဲ့ပါဘူးတဲ့။ရိုဟင်ညာမွတ်စလင်တွေပြန်လည်နေရာချထားရေးနဲ့ပတ်သက်လို့လုပ်စရာတွေအများကြီးရှိနေစေမှဒီအဖွဲ့ကဘာလို့အစီရင်ခံမှာလဲဆိုပြီးတော့မေးစရာတွေရှိနေတယ်လို့လည်းဆိုပါတယ်ဒီအဖွဲ့ဟာကိုဖီအနန်ကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအကြံပေးရမယ့်အဖွဲ့ဖြစ်ပါတယ်တူရကီအဖွဲ့ကိုရဆိုင်လိုက်ကြဟာနားလည်နိုင်တယ်အဖွဲ့တွေကများလွန်းတဲ့အတွက်ကြောင့်လုပ်ငန်းတွေဟာတစ်ခုနဲ့တစ်ခုထပ်နေပြီးအဆုံးမကျဖြစ်နိုင်တယ်လို့ဖွဲ့အတွင်းမှုအဖြစ်ကနှုတ်ထွက်ခဲ့တဲ့ Copsa Chudikuru ကဆိုပါတယ် Richardson ကတော့ Surakiya ထား Kofi Annan တင်သွင်းအကြံပြုထားတဲ့အချက်တွေအကောင့်တွေဖော်ရေးကိုစိတ်အလေးနဲ့မထားဘူးလို့သူနှုတ်ထွက်စင်ကဝေဖန်ခဲ့မှုပါတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
ဒေါ်ရရှင်များရှင်တို့တော်မှာတရင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တက်မော်တာကူစလေတွေကတိုက်တွန်းလိုက်တဲ့အတွက်တို့တော်တွင်တရင်ရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တို့တော်ထဲမှာကိုစလေတွေရဲ့အပြုမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလားနေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလေတွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပေးတာပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကပြုစုပါရစေ
။ဒါကတော့ဒီကနေ့ညမှာတင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာအချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါ။ဒီနေ့မနေ့တင်ပြမယ် EDM အသုံးက
At beck and call.
ဖြစ်ပါတယ်။ Salon Bang က at at ကနေရာကိုပြတဲ့ be preposition beck beck က beckon beckon ဆိုတဲ့ဆယ်လေးရာစုအင်္ဂလိပ်အသုံးကနေဆင့်သက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းလှုပ်ရှားမှုကိုသုံးပြီးခိုင်းတာအမိတ်ပေးတာ ညွှန်ကြားတာလို့အဓိပ္ပာယ်ရပါတယ် ENDN ကနှီး CALL call ကခေါ်တာဆိုတော့ Skype ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ခေါ်ပြီးရင်ခေါ်ပြန်ရင်းပေါ့ရှင်တချို့တို့ကတော့ back end call ဟာ back end call ဆိုတဲ့ရှေ့အသုံးကနေကာလရွေလွှဲလာတော့ back end call ဖြစ်လာတယ်လို့ဆိုကြပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် back end call idiom အသုံးရဲ့အဓိပ္ပာယ်ကတော့စောစောကဓာတ်ရိုက်အဓိပ္ပာယ်နဲ့အလားတူရဲ့လို့ဆိုရမှာပါခဏခဏခေါ်ပြီးအခိုင်ခံနေရတာပေါ့ကျမတို့မြန်မာဘန်းစကားမှာတော့ခိုင်းပါဖြစ်နေတာပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
Mary ha tu nyi ma nge Joan a paw a to li bu ja de. Joan no tu ga khna khna kho khain no ဒီခါတလေလေဂျုံကသူ့အမေကိုတိုင်တာပေါ့လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
ခဏခဏခေါ်ပြီးအခိုင်ခံနေရတာဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
At beck and call.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဩဂုတ်လ23ရက်ညနေပိုင်းမှာအေယာဝတီခီးစဉ်အတွင်းကြောက်ကုန်းမြို့အနီးမှာကားတိတ်မှောက်ပြီးရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ငင်းချဲရေးပွင့်လင်းလူဖွဲ့စည်းကအမျိုးသမီးခေါင်းဆောင်တအုပ်ဖြစ်သူမမီမီရဲ့ဇာပနာအခမ်းအနားကိုဩဂုတ်လ18ရက်နေ့တောက်ကြနေ့ကကျင်းပခဲ့ပါရယ်မမီမီဟာဆယ်တန်းကျောင်းသူဘဝနဲ့ဒီရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုကစလို့2009ခုနှစ်ရွှေဝါရောင်လှုပ်ရှားမှုထိဖြစ်ပျက်ခဲ့တဲ့ဒီအရေးခင်းနေဒီလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ထောင်3ကြိမ်ကြခဲ့ဘူးသူလည်းဖြစ်ပါတယ်။နောက်ဆုံးအကြိမ်ထောင်တန်65နှစ်ချခံရအပြီးမှာတော့2012ခုနှစ် January လဆန်းကလွတ်ငင်းချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ခြင်းကသူ့ကိုဆက်သွယ်မေးမြန်းခွင့်ရခဲ့စဉ်သူ့ရဲ့ယုံကြည်ချက်ပြည့်ဝစွာနဲ့ဖြေဆိုခဲ့တာတွေကိုအမှတ်တရမမီမီကိုဂုဏ်ပြုတဲ့အနေနဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင်။
ဒီရဲ့သဘာနာတော့ရေဝေးသက်သင်ပါပဲ18ရက်နေ့မှာနှစ်နိုင်ရနေ၄နိုင်ရဲ့အတွင်းမှာပဲကျမတို့ YouTube ကိုတွင်ပါပဲအဲဒီကြလို့ရှိရင်သူ့ဟိုကအားလုံးကချစ်ခင်လေးစားကြတယ်ကျမတို့တစ်ဖွဲ့တည်းမဟုတ်ပဲနဲ့သူ့အနာရေးကူညီမှုအတွင်းမှာလည်းအင်တာနက်အသက်ဆက် volunteer လုပ်ပေးတယ်ဥချော်သူ Doshi Secret ဆက်မတနည်းအောင်နဲ့အနာရေးကူညီမှုအတွင်းသူအတွင်းသားအားလုံးကလည်းသူနဲ့ပတ်သက်ပြီးတော့လှူဆောင်ပေးခွင့်အစီအစဉ်လေးတွေလည်းရှိပါတယ်ရှင်အဲ့တော့ကျမတို့ကအားလုံးနဲ့ညီနိုင်ပြီးတော့သူ့ရဲ့နောက်ဆုံးခီးမှာအားလုံးပေါင်းဆိုကျမတို့တူဦးတစ်ခွဲနဲ့သူ့ကိုပိုင်တာမဟုတ်ပါဘူးပြည်သူအားလုံးပိုင်တယ်သူ့ဆောင်နေတဲ့ဒီပရဟိတအဖွဲ့မှရှိတဲ့အသင်းသူအသင်းသားတွေအားလုံးကလည်းသူ့ကိုချစ်ခင်လေးစားကြတဲ့အတွက်အားလုံးညီနိုင်ပြီးတော့ဒီသူ့ရဲ့နောက်ဆုံးခီးမှာအကောင်းဆုံးလေးချစ်အောင်ကျမတို့လှူဆောင်သွားဖို့အစီအစဉ်လေးရှိပါတယ
်အဲ့ဒါကတော့ဩဂုတ်လစသွင်းနေ့ကပသိမ်မြို့နယ်ကနိုင်ဤအပြံမှာကျောင်းကုန်းမြို့နယ်မှာရေမတော်ဆဖြစ်မှုကြောင့်မမျော်လင့်ပဲရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ငင်းချမ်းရေးပွင့်လင်းလူအဖွဲ့စီကမြို့သမီးကောင်းဆောင်မမီမီခေါ်မတင်တင်အေးတွေဩဂုတ်လ18ရက်နေ့ကျင်းပမယ့်ဇာပနာအစီအစဉ်နဲ့ပတ်သက်လို့ထိုးစင်ခီးပါလိုက်ပါသွားခဲ့သူရှလေးလုံးကျောင်းသူမန္တီလာသိန်းက VOA ကိုပြောခဲ့တာဖြစ်ပါတယ်အသက်48နှစ်ရွယ်ကွယ်လွန်သူမမီမီဟာ16နှစ်အရွယ်ကစလို့ရှီလီလုံဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့သူတူဖြစ်ပြီး1988ခုနှစ်ကနေ2009ခုရှီဝါယောင်တော်လှန်ရေးအပါဝင်လှုပ်ရှားမှုတွေမှာပါဝင်ခဲ့မှုကြောင့်ထောင်ဒဏ်3ကြိမ်ကျခံခဲ့ရသူပါမြန်မာဒီမိုကရေစီလှုပ်ရှားသူတွေမှာပါဝင်သူမမီမီကို2012ဇန်နဝါရီလတုန်းကလူငင်းချမ်းသာခွင့်နဲ့ပြန်လွတ်လာစဉ်ကထိုစဉ်ကသူ့ရဲ့တတိရှိရှိဖြေကြားမှုတွေနဲ့ပတ်သက်လို့အမှတ်တရဂုဏ်ပြုတဲ့အနေနဲ့ပြန်လေတင်ပြပြစီမမီမီအနေနဲ့နောက်ဆုံးပြွာရောင်တန်ခါထုတ်ချမှုပြီးဖန်ခံရတယ်ဆိုတော့ မမီမီအဖန်ခံရတဲ့နောက်ဆုံးအခြေအနေလေးပေါ့နော်။နည်းနည်းပြန်ပြောပြပေးပါလားရှင်
။ကျမတို့ကတော့21ရက်နေ့မှာကျမတို့88မျိုးဆက်ចောင်းသားကောင်းဆောင်နေကျမတို့အကိုတွေအိမ်နိုင်ရာရောက်ဝင်ပြီးတော့အဖန်ခံခဲ့ရတယ်။အဲဒီနောက်မှာကျမတို့22ရက်နေ့မှာကျမတို့88မျိုးဆက်ចောင်းသားအမျိုးသမီးတွေအနေနဲ့ဒီတက်စီစီဒီစီစီမြစ်တဲမှုအတွေ့ပြည်သူတွေဒုက္ခရောက်ရတာကိုကျမတို့ကပြည်သူတို့နဲ့အတူပူးပေါင်းပြီးတော့လဲတဲ့လဲဆိုတာနဲ့ငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်ဒီစီစီကြီးညိမှုအတွက်ပေါ့နော်အဲ့ဒီနောက်ပိုင်းမှာကျမတို့ကအလုပ်တွေဆက်ပြီးလှုပ်ရှားချစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီရင်တော့ရှိခဲ့တဲ့အနာပိုင်းရဲ့မြင်ကွင်းအောက်ကနေကျမတို့ခဏရှောင်နေခဲ့ပါတယ်အဲ့ရှောင်နေခဲ့ပြီးတော့2022ခုနှစ်ရှင်ဝါရောင်ဒေါ်လာရေးကြီးမှာကျမတို့ကိုယ်တိုင်ပေါ့နော်ကိုယ်တိုင်ကိုယ်စားပါဝင်ခဲ့မရှိခဲ့ပေပေမဲ့လည်းကျမတို့ကပြည်တွင်းအဝေးတနေရာနေပြီးတော့ဒီရှင်ဝါရောင်ဒေါ်လာရေးကြီးမှာကျမတို့ရဲ့ voice message တွေပေးပြီးတော့အဲ voice statement တွေလည်းထုတ်ပြီးတော့ကျမတို့အားပေးခဲ့ပါတယ်ကူညီခဲ့ပါတယ်အဲ့ဒီအချိန်မှာပဲကျမတို့ကို2000ခုနှစ်ခုနှစ်အောက်တိုဘာလ23ရက်နေ့မှာပကိုးရိုးမအဆက်ရာဘာကျောမှာကျမနဲ့အတူကိုချေးကျွဲစံတော်ဦးကိုကိုကြီးကိုဇော်ထက်ကိုကိုကိုအောင်သူနဲ့တကွစံတော်88 music တောင်းသားပေါ့နော်အကိုရိအတူတကွအဖမ်းခံခဲ့ရပါတယ
်အဲ့ဒီတုန်းကပေါ့နော်မမီမီကိုချလိုက်တဲ့ပြစ်မှုတွေကဘာတွေပါလဲဆို
electronic 33ကတိနဲ့လေးမှုတက်မှုကိုထောင်တန်15နှစ်စီလေးမှုဆိုတော့260သင်းဖွဲ့6ပုံမှန်နဲ့6.5နဲ့စုစုပေါင်း6.65နဲ့ပါကျမတို့ကိုအမေးစပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ဆောင်တွေကိုရွှေ့ခဲ့တယ်ကျမကပထမဦးဆုံးပသိမ်ဆောင်ကိုရောက်ခဲ့တယ်ပသိမ်ဆောင်မှာတချင်းရန်ကုန်နဲ့မန္တလေးကို transit ပြန်ခေါ်ပြီးတော့ကတားဆောင်မှာနှစ်နှစ်ပသိမ်ဆောင်မှာတစ်နှစ်ပေါ့နော်ပြီးတော့ကတားဆောင်ကနေပြီးတော့တစ်ခါအခုနောက်ဆုံးလူနေချမ်းသာကွင်းပေးမဲ့အချိန်15ရက်အလိုမှာရွှေ့ဖို့ထားကိုထပ်ပြီးတော့ရွှေ့ခံလိုက်ရပါတယ
်ကတားဆောင်ကိုရွှေ့ခံတော့တော်တော်လေးဝေးတော့မမီမီရဲ့မိသားစုကလာရောက်ပြီးတော့ထောင်ဝီစာတွေ့တဲ့အခါကျတော့ခက်ခဲတယ်ရှိမှာပေါ့
ကျမရဲ့မိသားစုကလေဖက်တာလည်းသူတို့ကတကောင်စီရင်ဝင်မဲ့တွေးလို့ရမယ်ဆိုတဲ့ခါကျတော့ကျမအမျိုးသားအလုပ်ကတစ်ဖက်ပေါ့နောက်ပြီးတော့ကျမရဲ့ကလေးက2ယောက်ပေါ့နော်အဲကလေး2ယောက်ကဆိုလို့ရှိရင်ဟိုတစ်လှည့်စီလိုက်တာပေါ့နော်ပြီးတော့ကျမတို့ကကျမတို့ရဲ့စီးပွားရေးအရာရောပေါ့နော်ဒီကတာလိုဝေးလံတဲ့ဒေသတွေရဲ့အခါကျတော့တစ်လတစ်ချိန်နဲ့လာတွေ့လို့မရပါဘူးအဲနောက်သုံးလတစ်ချိန်နဲ့လာတွေ့ရတယ်ပေါ့နော်တစ်နှစ်ကိုမှကျမရဲ့ခြောက်အောင်သာတွေ့ချိန်က4ချိန်ပဲရှိခဲ့ပါတယ်ဒီသားစုလည်းတော်တော်ကိုကြည်လမ်းကြီးအခက်ခဲပေါ့နော်တော်နေရင်ကားမောက်ပြန်ပြီးတော်နေရသားလမ်းချော်ပြန်ပြီးဆိုတဲ့အခက်ခဲမှာကျမကလည်းစိတ်ပူသူတို့ကလည်းနာမည်ခကြီးအတွက်ပေါ့နော်တို့တင်ပြီးတော့ဇာတိဥရုခြေကြီးနဲ့စုံစမ်းလမ်းကြီးအစီအမြဲစုံစမ်းကျမမိသားစုလည်းဒုက္ခရောက်ခဲ့ရပါတယ်ကျမလည်းစိတ်တော့ကတော်တော်ရောက်ခဲ့တယ်အဲ့ဒီတော့ဆိုရင်ပေါ့လေ
မမီမီကပေါ့နော်ရှစ်စိတ်ရှစ်အရေးကင်းပြီးနောက်ပိုင်းမှာတစ်ချိန်နောက်ပြီးတော့1996ခုမှာတစ်ချိန်ဟိုအဖမ်းခံခဲ့ရတာပေါ့နော်အခုဆိုတတိယအချိန်ဆိုတော့အခုလိုပေါ့နော်တတိယအချိန်မြောက်ကိုယ့်ရဲ့ယုံကြည်ချက်ကြောင့်ပေါ့နော်ဖန်ဆီးခံခဲ့ရတာလည်းရှိတယ်နောက်ပြီးတော့မိသားစုလည်းရှိတယ်ဆိုတော့ဒီလိုမျိုးယုံကြည်ချက်ကဘယ်လိုဖြစ်လာပါလဲရှင
်ကျမက1988ဤသူလူထုရဲ့ဇနားပြမှုရနေပြီးတော့အဲ့တော့ကျမက16နှစ်ပေါ့နော်အဲ့ကနေစပြီးတော့အခုချိန်ကြီးကျမကမြန်မာပြည်ဒီမိုကရေစီရဲ့ရည်စီးဆောင်တဲ့မှာတစိုင်းနက်နက်ယုံကြည်ချက်ခိုင်ခိုင်မာမာနဲ့တောင်းခံခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမရဲ့မူလရှိရွယ်ချက်ကမြန်မာပြည်ဟာဒီမိုကရေစီသုံးပါးတဲ့နိုင်ငံဖြစ်ရမယ်။ကျမတို့မြန်မာလူမျိုးတွေကကမ္ဘာအလယ်မှာတကယ်ကိုတင့်တင့်တယ်တယ်နဲ့မြန်မာဟဲ့လို့ဆွေးတော်နိုင်ရမယ်။အဲ့ဒီအတွက်ကြောင့်မို့လို့ကျမဟာကျမရဲ့နှခုမူလယူနိုက်တက်ဖြစ်တဲ့ဒီမိုကရေစီတန်းဆိုင်မလျှောက်လျှောက်အောင်သွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျမဆက်လက်ပြီးတော့လုပ်ခဲ့တာပါဒီလုပ်တွေကိုကျမတို့ဒီမိုကရေစီဆိုင်ဆွဲကာလာချောင်းလို့ပေါ့နော်။ပါဝင်ခဲ့တဲ့ဂျာရင်ရှင်ကြီးသူတွေတောင်းသားမောင်နှမတွေစာဆုံးသွားတဲ့ရှဲဘော်တွေဘဝတွေပြည့်ပြီးတော့လမ်းပေးတော့ကြေးရတဲ့ကြီးသူတွေအချက်ပေါ့နော်။ဒီမနိုင်ငံမှာလူဖြစ်ရတဲ့ကျမအတွက်ဆောင်ရည်အားကြီးရှိတယ်လို့ယူဆတဲ့အတွက်ကြောင့်မို့ကျမဟာဆက်ပြီးတော့ဒီခီးကိုရှောက်ခဲ့တာပါ
။အခုပေါ့နော်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုမှလည်းတော်တော်လေးပြည်ပြင်ပြောင်းလဲတာတွေတွေ့ရတဲ့အတွက်ကြောင့်ရှေ့ဆက်ပြီးတော့မျိုးသမီးပြောင်းနေနေပေါ့နော်။ဘယ်လိုလှုပ်ဆောင်မယ်လို့ကြီးပဲပါလဲရှင်
။ကျမအနေနဲ့ကတော့ပေါ့နော်။ကျမကငကိုယ်တည်းကလည်းလှုပ်တော်တဲ့ကိုဝင်ဖို့စိတ်ကူးမရှိတဲ့လူပေါ့နော်။ကျမတို့ကရှင်းရှင်းပြောလို့ရှင်ခရီးကြည့်ဖို့အတွက်ဒေနာကနေညံပြေဆောင်ရရတဲ့လူတွေပေါ့နော်။ အဲ့တဲ့တောင်းလို့မြန်မာပြည်ဒီမိုကရေစီထွန်းကားရေးအတွက်ကျမတို့ကရှေ့ဆက်ပြီးတော့ဗောနော် NLD ကလှုပ်တော်တွေဝင်သွားတဲ့အခါသားလို့ရှိရင်ဒီမြန်မာနိုင်ငံတနန်တရားမှာရှိတဲ့ပြည်သူအတန်ကိုအမှန်ဆုံးနဲ့အမြန်ဆုံးလှုပ်တော်တွေကိုရှောင်နိုင်အောင်ပြည်သူတွေနဲ့ဒီတကားတဲ့တစ်ဆက်တည်းရှိပြီးကျမတို့စူးစမ်းသွားမှာပါကျမတို့လက်ရှိတိုင်းဒီမှာရှိနေတဲ့မြန်မာမျိုးသမီးသူအနေနဲ့ကကျမတို့ရဲ့ဒီဒီမိုကရေစီနိုင်ငံတော်တည်တည်ဆောက်ရေးမှာမြန်တဲ့နဲ့အတိအញ្ញကိုမျိုးတွေ့တဲ့ဆောင်နဲ့ပါဝင်လာနိုင်မှုကိုကျွန်မတိုက်တွန်းပါတယ်မြန်မာမျိုးသမီးတွေနေနေရတော့ပေါ့နော်ညာတော့အဖြစ်မိန်းကလေးဆိုတာကတော့တော်တော်များများအိမ်ထဲမှာနေသားတွေညားပါတယ်သို့တော်ညာလည်းပဲအိမ်ထဲမှာပဲနေနေအိမ်ပြန်မှာပဲဖြတ်ပြီးတော့လှုပ်ရှားမှုပဲလုပ်နေနေပဲနေရာမှာနေနေပေါ့နော်အဓိကကတော့မိတို့ရဲ့မျက်စိရည်နားရည်အမှန်တရားကိုရှားရများနေရှားပြေဖြတ်ရပါမယ်အမှန်တရားအတွက်လည်းတတိရှိရှိနဲ့ရင်ဆိုင်နိုင်ရပါမယ်အဲ့ဒီတော့ကိုကျမကအမြမအမျိုးသမီးတို့ကိုတိုက်တွန်းပါတယ်။ဒီနေရာမှာအနေနဲ့စာထဲမှာအမှန်တရားရဲ့အနှစ်သာရတွေတွေ့ရပါလိမ့်မယ်။အဲ့ဒီကောင်မစာများဖတ်ပါမိမိတို့ပတ်ဝန်းကျင်ကိုလေ့လာပါ။နောက်ပြီးတော့လက်ရှိနိုင်ငံရေးစင်တွေကိုလည်းလေ့လာပါ။အမျိုးသမီးတွေအနေနဲ့ပေါ့နော်။လက်ရှိရှင်ရှင်နားရှင်ရှင်နဲ့မြမဒီမိုကရေစီရည်စည်းကြောင်းထဲမှာလိုက်ပါပြီးတော့ဆောင်ရွက်ကြပါလို့တိုက်တွန်းလို့ပါတယ်
။မမီမီခုလိုတုံကွယ်လုံးမီလူငယ်တွေ6နှစ်ကတိုက်တွန်းခဲ့တဲ့အပေါ်ဒီနေ့မြမအမျိုးသမီးတွေအနေနဲ့ဘယ်လိုတုံ့ပြန်ကြမလဲဆိုတာကတော့ဆောင်ကြည့်ရမှာဖြစ်ပေမဲ့သူနဲ့တိတ်ကူရင်းနှီးတဲ့ရှီလီလုံးကျောင်းသူမနီလာတင်းကတော့မမိတ်မတုံဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။ဖြစ်တော်ဖြစ်ရမှာဒီမှာအခုချိန်ဒီလိုမှဖြစ်ဆက်မရဘူးနော်။အဲ့ဒါကျွန်မတယောက်ခဲမဟုတ်ဘူး။အကိုရီအားလုံးသူ့ရဲ့ညီမတွေအားလုံးသူ့ရဲ့အမတွေအားလုံးရဲဘော်တွေအားလုံးဒီမှာဘလို့မှဖြစ်ဆက်နိုင်ဘူး။အဲ့မှာဒီမှာအခုချိန်ဒီဘလို့မှရှိငါအလုပ်လုပ်ဆက်လုပ်ရမလဲဆိုတော့အချာအတွက်ကျမကအခုချိန်ကြည့်ဒီကလုံးမရှိဘူးဒါပေမဲ့တပိဆုံးနဲ့လည်းအတွက်ကတော့ကျမဆက်ရှောင်ရမယ်ဆိုတော့အခါကျမနှက်ဆပါနော်သူ့အတွက်ပါနှက်ဆသူ့လုံးချင်တဲ့သူဖြစ်ချင်တဲ့အရာတွေကျမကိုပန်းဆန်ရောက်တဲ့အထိဒီမဲ့ချက်တွေအောင်နေတဲ့အထိကျမစူးစမ်းရမှာပါအဲ့ဒါမှလည်းသူတပတ်လည်းဟောလေချိန်မနိုင်ပါဘို့နော်
ကတိတ်မှောက်ပြီးရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ကောင်းဆောင်မမီမီကိုဂုဏ်ပြုတဲ့အနေနဲ့တင်ဆက်ခဲ့တဲ့ဒေါ်လလတ်တန်းရဲ့အမျိုးသမီးကဏ္ဍပါရှင်။အခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဆက်ပြီးတင်ဆက်မှာပ
ါ။ American အကာသစူးစမ်းရေးအဖွဲ့ NASA က2018ဩဂုတ်လ12ရက်နေ့မှာနေကိုအနီးကပ်လေ့လာဖို့အတွက်အာကာသစူးစမ်းရင်ဒစင်းကိုလွှတ်တင်လိုက်ပါတယ်။ဘာကြောင့်နေကိုစူးစမ်းခြင်းရတာပါလဲ။ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ။အခုလိုမျိုးနေကိုလွှတ်တင်ဖို့အတွက်ဘလို့စိတ်ကူးရတာလဲပြောပြပေးပါ
။နေကိုလွှတ်တင်ဖို့စိတ်ကူးရတယ်ဆိုတာကဘဝေကြအာကာသဂျိုဒုဆိုလို့ရှိရင်ဒီနေဆက်ကြဝလာရဲ့အပြင်ကိုရောက်သွားပြီဒီဆက်ကြဝလာမှာရှိတဲ့ဂျိုပတ်လန်းနေတုတေတနာတွေတိပ်ပန်းအချက်လက်တွေတော့ပုတ်ပြီးနေပြီဒါပေမဲ့တကယ်နေဆက်ကြဝလာရဲ့နေဦးကိုတည်တည်ချာချာအနီးကလေးလာဖို့အတွက်အတော်ကိုအချိန်ယူခဲ့ရပါတယ်အမေရိကန်နိုင်ငံနေနဲ့ပထမအုပ်ချုပ်စနေဆက်ကြဝလာကိုတုတေတနာလုပ်ဖို့အတွက်ကလိုပဲဆိုပြီးအမေရိကန်အစိုးရကို proposal လှမ်းတင်လိုက်တဲ့အခါဒီသူတေသနာလုပ်ဖို့အတွက်စာတမ်းနဲ့လှမ်းတင်လိုက်တဲ့အခါကျတော့သူတော်တော်ကိုဆုံးဖြတ်ယူရတယ်။နောက်ဆုံးအဲဒီ2009ခုမှာ Congress တွတ်တော်နေပြီးတော့အတည်ပြုပြီးတော့ budget ချပေးလိုက်တယ်။တန်းရာပေါင်းများစွာကုန်ပါတယ်။နေအကြောင်းကိုကောင်းကောင်းသိကျင်တဲ့အတွက်ဒီနေရလာတဲ့ solar wind တို့ solar flare ဆိုတာဘယ်ဟာစလဲ။နေရဲ့အကာမှာထွက်နေတဲ့ဒီ iron တွေပေါ့နော်။သူ့မှာ atom ရဲ့လို့မရှိတော့တိတ်ကူတဲ့အချိန်မှာအဲ့ဒီကထွက်လာတဲ့ရောင်ကြီးတွေကဘလောက်အထိပြင်းတယ်လဲဘလို့တန်းငွေတွေနဲ့ပေါင်းဖွဲ့ထားတယ်ဆိုတော့တေးချာတိတိကျကျသိကျင်တဲ့အတွက်လေ့လာတာအဓိကအ
ဲ့လိုမျိုးနေရဲ့ရောင်ကြီးတွေနဲ့ဒီပတ်ဝန်းကျင်အားတွေလေ့လာလို့ရှင်အကျိုးအမြတ်ကဘာရှိပါလဲ
အကျိုးအမြတ်ကဘာလဲဆိုလို့ရှိရင်ဒီလူတွေအသက်ရှင်ဖို့အတွက်ကိုဒီနေဆက်ကြဝလာရှိတယ် နေရှိတယ်ဆိုနေပယ်ကနေဖြစ်လာတယ်လေဆိုတဲ့ဟာကိုလေ့လာဖို့အတွက်ကအနန္တစကြာဝဠာကြီးမှာအနန္တနေပေါင်းမြောက်များစွာရှိတယ်အဲ့နေတွေကတဘာဝအလျောက်ဖြစ်လာလိုက်နှစ်တန်ထောင်ပေါင်းများစွာကြာတဲ့အခါကျလို့ရှိရင်နေက white star တို့ red drop တို့ဆိုပြီးတော့နေတွေကပြက်ကွဲပြောက်သွားတယ်ပေါ့နော်ပြီးတော့နေတစ်စင်းပြန်ဖြစ်လာအဲ့ဒါဒါရီဘာကြောင့်ဖြစ်လဲဘယ်လိုဖြစ်တယ်လဲဆိုတဲ့ဟာကိုကိုနေဆက်ကြဝလာတွေမှာရှိတဲ့နေကိုစုံစမ်းခြင်းအပြင်အရင်ဆက်ကြဝလာတွေနောက်ထွက်လာမဲ့ဆက်ကြဝလာတွေဘယ်လိုပေါ်လာတယ်ဆိုတဲ့ဟာကိုလည်းသိနိုင်တယ်
။သိပံပညာရှင်တွေနေဆက်ကြဝလာကြီးကိုအဝေးကနေလေ့လာနေတာကြားပါပြီ။အခုနေနာကိုကတ်သွားပြီးလေ့လာဖို့အတွက်ဘာကြောင့်လိုရတာပါလဲ
။အဓိကတော့နေဆက်ကြဝလာရဲ့မျက်နှာပြင်ကအပူချိန်ဘယ်လောက်ရှိတယ်လဲ။ရှိတဲ့အပူချိန်ကြောင့်ဖြစ်ပေါ်နေတဲ့ဒီနေမျက်နှာပြင်မှာဖြစ်နေတဲ့ဒီရောင်ကြီးတွေစွမ်းအင်တွေဒီနေမျက်နှာပြင်မှာရှိတဲ့ electronic proton တွေမြူမုံတွေပေါ့နော်အဲ့ဒီဟာတွေကဘလောက်ပမာဏနဲ့ဘလောက်အတိုင်းအတာအထိရှိနေတယ်လဲဆိုတဲ့ဟာကိုတိတိကျကျတိုင်းထားဖို့အတွက်ကဒီနေကျက်တဲ့အခါကျမှပဲတိုင်းလို့ရတယ်ပေါ့နော်အတွက်နှစ်များစွာစောင့်ရတယ်နေရဒေတာများစွာသွားရတယ်အခုကျတော့ဒီလွှတ်လိုက်တဲ့ဂျူဒူကနေဒီနေသားရောက်သွားတဲ့အတွက်ထည့်ပေးလိုက်တဲ့တိုင်းတဲ့ဆက်တွေကနေတောက်ဆောက်ကိုတိုင်းနိုင်ပါတယ်အဲ့တော့အဓိကပါလဲဆိုတက်ရှိသရွာတွေအပင်တွေအသက်ရှင်မှုအတွက်မရှိမဖြစ်လိုအပ်တဲ့အပူနဲ့အလင်းရောင်ရဖို့ကိုနေမရှိရင်မဖြစ်ဘူးဒါကြောင့်နေအကြောင်းကိုပို့ပြီးသိချင်တဲ့အတွက်နေဆက်ကြဗလားကိုလေ့လာတဲ့သိပ္ပံတုတေတီရမျက်နှာပြင်အပူချိန်9000 6000 centigrade လောက်ပူတဲ့နေကိုသူတည်တနာဂျူဒူတလုံးကိုလွတ်တင်ခဲ့တာပါပြီးခဲ့တဲ့2ရက်3ရက်က
2002ခုနှစ်မတန်ခင် Solar Probe 2010ကနေ2018ခုနှစ်ထိ Solar Probe Plus နဲ့2019ကစပြီး Parker Solar Probe ဆိုတဲ့နာမည်တွေနဲ့နေကိုစူးစမ်းဖို့အတွက်အဆင့်ဆင့်လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုမှနေနဲ့အနီးဆုံးကိုသွားပြီးလေ့လာဖို့ရင်ကို NASA ကလွတ်တင်လိုက်တာဖြစ်ပါတယ်
ဒီဂျိုဒူလွတ်တဲ့ဟာကိုပါကာဆိုလာပရုတ်ပါကာနေတုတေသနာထောက်လန်းရေးဂျိုဒူလို့အမည်ပေးထားပါတယ်ဆိုလာဝင်းရှိတယ်ဆိုတဲ့ဟာကိုပထမအဦးဆုံးစပြီးတော့ theory အရတွက်ချက်ပြီး predict လုပ်ခဲ့တာ Mr. Parker ဆိုတဲ့လူကစတွေ့ခဲ့တာပါသူကအခု90နဲ့တနှစ်ရှိပါပြီအခုဒီအသက်ထင်ရှားရှိဆုံးပဲ University of Chicago မှာသူပါမောက္ခအနေနဲ့ဆက်ပြီးအလုပ်လုပ်နေပါသေးတယ်တာဝန်ထမ်းဆောင်နေပါသေးတယ် Mr. Parker ကိုကွန်ပျူတာအနေနဲ့ Parker Solar Probe ဆိုပြီးနာမည်ပေးပြီးဂျိုဒူးကိုလွှတ်တင်လိုက်တာဖြစ်ပါတယ်။အသက်ရှင်ရှားရှိနေတဲ့သိပ္ပံပညာရှင်တယောက်ရဲ့နာမည်နဲ့လွှတ်တင်လိုက်တဲ့ဂျိုဒူးကဒါပထမဦးဆုံးပါ
။နေကနေစွန့်ရင်တွေကိုယူကြပါတယ်။နေမှာဒီလိုစွန့်ရင်တွေဘယ်လိုရနေတာပါလဲ
။နေဟာဟိုက်ဒရိုဂျင်90ရာခိုင်နှုန်း၊ဟီလီယမ်30ရာခိုင်နှုန်းဓာတ်ငွေ့တွေနဲ့ဖွဲ့စည်းထားပြီးဒီနေရဒီစွမ်းအင်ကဘယ်အရာလဲဆိုဒီဟိုက်ဒရိုဂျင်တွေအရန်ပူတဲ့အချိန်မှာပလတ်စမာဖြစ်သွားပြီးသူတို့ဟိုက်ဒရိုဂျင်တွေပေါင်းပြီးတဲ့အခါကျရင်ဟီလီယမ်ပိုပြောင်းသွားတဲ့အခါကျတော့သူကစွမ်းအင်ထွက်လာတယ်လေအဲ့ဒါကိုဟိုက်ဒရိုဂျင်ဘုံးမှာနျူကလ িয়ার ပေါင်းစည်းမှုပေါ့နော်ဖစ်ရှင်အင်ဂျီမဟုတ်ဘဲနဲ့ဒါဖျူရှင်အင်ဂျီလို့ခေါ်ပါတယ်ဟိုက်ဒရိုဂျင်ဓာတ်ငွေ့တွေပေါင်းပြီးတော့ဟီလီယမ်ပြောင်းသွားတဲ့အခါမှာထွက်လာတဲ့အပူပမာဏတိတ်များပါတယ်နေရောင်ကနေပြီးတော့ထုတ်တဲ့စွမ်းအင်ကအဲ့ဒီရရတာပါပဲအခုကျွန်တော်တို့ရှိတဲ့ solar system ပေါ့နော်ဒီနေဆက်ကြဗလားသူ့ရဲ့တက်တန်းအားဖြင့်ဆိုလို့ရှိရင်တက်တန်းတစ်ဝက်ကျော်သွားပြီလို့ပြောနိုင်ပါတယ်ဘာလို့ဆိုတော့ hydrogen 90ရာခိုင်နှုန်းလောက်ပဲကျန်တော့တယ်အဲ့တော့နောက်နှစ်ပေါင်းတန်းပေါင်းထောင်ပေါင်းများစွာတော့ဒီနေကြီးကတော့ရှိနေဥမာပဲပေါ့
ဒီနေကိုစူးစမ်းဖို့အတွက် Parker Solar Probe ရင်ပေါ်မှာဘာဆက်တွေတပ်ဆင်ထားပါသလဲ
မျက်နှာပြင်ပေါ်မှာဒီမြူမှုန်တွေအားရနေဘလို့ရှိနေတယ်ဆိုတဲ့ဟာကိုလေ့လာဖို့အတွက်သူမှာ 3D ကင်မရာ CCD CMOS ကင်မရာဆိုတာပါသွားပါတယ်ကင်မရာနဲ့ဒီမြူမှုန်တွေကိုတိုင်းမယ်တန်လိုက်အားလျှက်စစ်လိုင်းအားတွေကိုတိုင်းမှာဖြစ်ပါတယ်ဒီပစ္စည်းတွေအပြင်ဒီကုဏပရမာဏုမြူအမှုန်တွေရဲ့တိတ်တိမှုတိုင်းမှာဖြစ်ပါတယ်တော့တိုင်းနဲ့ဆက်အမျိုးအစားပေါင်းအဓိကအားဖြင့်ကတော့၄မျိုးခွဲပြီးတိုင်းထားပါတယ်အဓိကကတော့နေရဲ့မျက်နှာပြင်ဒီဂရီ4000လောက်ရှိတဲ့အပူချိန်မှာဖြစ်နေတဲ့တန်လိုက်ဆက်ကွင်းနေလျှက်စစ်ဆက်ကွင်းနေနေမုံတိုင်းပေါ့နော်ဆိုလာဝင်းတွေကိုတိတိကျကျလေ့လာဖို့အတွက်လွှတ်တင်လိုက်တာဖြစ်ပါတယ်အဲ့တော့စိတ်ဝင်စားဖို့လည်းကောင်းတယ်နောက်လာမယ့်၄-၅နှစ်အတွင်းမှာမရှိမဖြစ်တဲ့နေရဲ့အကြောင်းကိုပို့ပြီးသိမှန်မယ်လို့ထင်ပါတယ
်ဒေါက်တာပရိသာတင်ပါအပူချိန်တိတ်ပြီးဖြစ်နေနေနာကိုအရောက်သွားနိုင်ဖို့ဘလို့ကြံစထားတယ်ဆိုတော့ကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သုံးရရှင်များခင်ဗျာ။ဇင်မာဝေသမရသည့်တူးကိုရွေးချယ်နိုင်မှုအတွက်ပြည်သူတွေဟာမကြသေးခင်ကမဲသွားပြီးခဲ့ကြပါတယ်။တောင်ဝန်ထမ်းဆောင်နေစေသမရ MN ဂါဝါရဲ့ဇနူး PF ပါတီကဇူလိုင်30ရွေးကောက်ပွဲမှာပုတ်ကာတီကအနိုင်ရသွားတယ်လို့ဇင်မာဝေရွေးကောက်ပွဲကော်မရှင်ကကြေညာပေမဲ့ရွေးကောက်ပွဲရလဒ်ဟာမတမာမှုရှိတဲ့အတွက်တရားရုံးမှာရင်ဆိုင်သွားမယ်လို့အတိုက်ခံပါတီဘက်ကပြောပါတယ်။ဒီရွေးကောက်ပွဲဟာဇင်မာဝေနိုင်ငံရဲ့အတိတ်ကာလကနိုင်ငံရေးစီးပွားရေးစီမံခန့်ခွဲမှုအမှားတွေကိုပြုပြင်နိုင်မဲ့သမိုင်းဝင်အခွင့်အရေးတရက်ကိုရစေပြီးဒီမိုကရေစီအပြောင်းအလဲအတွက်လည်းရှေ့ရှုနိုင်မှာဖြစ်ပါတယ်ရွေးကောက်ပွဲအကြိုကာလမှာစိန်ခေါ်မှုတွေရှိခဲ့ပေမဲ့ဇင်မာဝေပြည်သူတွေဟာကောင်းမွန်တဲ့အနာဂတ်ရလာစေဖို့ဆိုတဲ့ဆန္ဒနဲ့မဲယုံတွေမှာအင်းနဲ့အားနဲ့မဲသွားပေးခဲ့ကြပါတယ်ရွေးကောက်ပွဲနေ့မှာအေးအေးချမ်းချမ်းရှိပေမဲ့ကံအကြောင်းမလှစွာပဲရွေးကောက်ပွဲအလွန်ကာလမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကလူအင်အားမမျှတစွာပဲအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ရုပ်ဆိုးအကြီးတန်းတဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်ဒီပြည့်ရက်အတွင်းတေဆုံးတန်ရသူတွေအတွက်ဝမ်းနည်းမိကြောင်းအမေရိကန်အစိုးရကကာယကံရှင်မိသားစုမိတ်ဆွေတွေကိုသတင်းစကားပါခဲ့တယ်လို့သက်ဆိုင်ရာပါတီအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့အခြေအနေကိုငြင်းငြမ်းစွာကင်တွယ်ဖြေရှင်းကြဖို့တိုက်တွန်းခဲ့ပါတယ်ဇင်မာဝေရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲရလဒ်တွေကိုပွင်လင်းမြင်သာစွာပြည်စုံစွာတာဝန်ခံထုတ်ပြန်နိုင်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုးဆိုတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟက်တာနူးယောက်ကပြောပါတယ်ဇင်မာဝေရွေးကောက်ပွဲနဲ့ပတ်သက်လို့အမေရိကန်ကအစိုးရလွှတ်ထားတဲ့စစ်တမ်းအဖွဲ့တွေနိုင်ငံတကာလေ့လာရေးအဖွဲ့နဲ့ဒေသခံသုတေသနအဖွဲ့တွေရဲ့လေ့လာတွေ့ရှိချက်တွေအပေါ်မှာလည်းအမေရိကန်အစိုးရကပြန်လည်သုံးသပ်မှုတွေဆက်လုပ်သွားမှာဖြစ်ပါတယ်နေ့နာချက်မကျေနပ်ချက်တွေကိုငြင်းညံ့တဲ့နည်းနဲ့ဖြေရှင်းကြဖို့ဇင်မာဝေနိုင်ငံရေးမှာပါဝင်ပတ်သက်သူအားလုံးကိုရောနိုင်ငံသားတွေကိုပါကျမတို့တိုက်တွန်းလို့ကြောင်းမစ်နူးယောက်ကပြောပါတယ်နိုင်ငံရေးခေါင်းဆောင်တွေအားလုံးကိုတိုက်တွန်းချင်တာကအမွေရသူတွေဘက်ကသဘောထားကြည့်မှုကိုပြသဖို့နဲ့ရှုံးနေသူတွေဘက်ကလည်းအကျဉ်းအတရားကိုပြသဖို့လိုကြောင်းသူမကပြောပါတယ်။ဇင်မာဝေနိုင်ငံမှာပေါ်ဆောင်မှုလိုအပ်နေဆဲဖြစ်တဲ့နိုင်ငံရေးစီးပွားရေးနဲ့လူအခွင့်အရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေအတွက်အမေရိကန်အစိုးရကဇင်မာဝေအစိုးရနဲ့ရောဇင်မာဝေပြည်သူတွေနဲ့ပါအလေးထားပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။အမေရိကန်ဗန္ဒာရေးဌာနကမြန်မာတပ်မတော်နဲ့ရဲဘက်ထိပ်တန်းအရာရှိကြီး၄ဦးနဲ့တပ်မနှစ်ခုကတပ်ဖွဲ့ဝင်တွေကိုတံခါးအရေးယူမှုချမှတ်လိုက်တဲ့ကိစ္စသိရှိတဲ့ကြောင်းမြန်မာနဲ့အမေရိကန်ကြားနီးကပ်စာပူးပေါင်းဆောင်ရွက်လျက်ရှိတဲ့ကြောင်းဥပဒေချိုးဖောက်သူတွေဟာလည်းဥပဒေနဲ့အညီရေးယူခံကြရမယ်ကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဩဂုတ်လ16ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ဗန္ဒာရေးဝန်ကြီးဌာနကတံခါးရေးယူမှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တဲ့တရက်ထဲမှာပဲမြန်မာတန်ယုံကလည်းပဲတုံ့ပြန်ချက်ထုတ်ပြန်ထားတာပါ။အလားတူပဲရိုဟင်ဂျာတွေကိုကန်ကူညီပို့ပြီးတော့ကူညီပံ့ပိုးမှုပေးရေးရခိုင်ပြည်နယ်ပေါ်မှာကျူးလွန်ထားတဲ့တပ်ဖြတ်မှုတွေတဲ့တာဝန်ရှိသူတွေကုတ်လူရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်အစိုးရအနေနဲ့နောက်ထပ်ရေးယူလှုံ့ဆော်မှုအမေရိကန်နိုင်ငံရေးပါတီကြီးနှစ်ယောက်ကအထက်လူတော်အမတ်တွေကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုစီကိုလိမ့်မှုပြီးဩဂုတ်လ18ရက်တောက်ကြနေ့ရက်စွဲနဲ့စာရေးသားတိုက်တွန်းထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးရေးအဖွဲ့မန်နေဂျာဟောင်းပေါ်မနန်ဖို့အပေါ်တရားစွဲဆိုစစ်ဆေးမှုကိုကြီးကြပ်နေတဲ့တရားသူကြီးကသူ့ကိုတပ်ပစ်မယ်လို့ချိန်ချောက်တာတွေရှိတဲ့ကြောင်းပြောထားပြီးလက်ရှိမှာအမေရိကန်တရားရေးဌာနဆိုင်ရာရဲတပ်ဖွဲ့အရာရှိတွေကအကာအကွယ်ပေးနေပါတယ်။သမ္မတထရမ့်ကနိုင်ငံတော်ဆင့်လုံခြုံရေးရယုံကြည်စိတ်ချရသူများစီးရင်ကနေပြဖြတ်တာတွေလှုပ်ဆောင်နေတာကြောင့်အမေရိကန်ထောက်လိုင်းအတိုင်းဝိုင်းနဲ့သမ္မတအင်ပြူတော်ကြားမှာပို့ပြီးတော့တင်ပါလာနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါအင်ဂျင်နီယာကတော့ Zainab Abdul Rahman ဖြစ်ပါတယ်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမအင်ဂျင်နီယာရွှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.